Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်အောက်တိုဘာလ20ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာညနေခင်းမှာတော်သားရှင်များရှင်ကျမနန်းလောင်ပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာအစ္စရေးနဲ့ပါလက်စတိုင်းနယ်မြေရေစီကိုနှစ်ရက်ကြာခီးစဉ်တစ်ခုနဲ့ဒီကနေ့တွားရောက်ဖို့ရှိပါတယ်တရုတ်သမ္မတရှီဂျင်ပင်ဟာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့ဗြိတိန်နိုင်ငံကို၄ရက်ကြာရောက်ရှိနေပါတယ်ကနေဒါနိုင်ငံကပါလီမန်ရွေးကောက်ပွဲမှာ Liberal Party ကအနိုင်ရသွားပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုအောင်လင်းဦးနဲ့သူတင်ပြသွားမှာပါ
ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့အမေရိကန်သမ္မတရဲ့လုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ရဲ့ရန်ကုန်မြို့ကသတင်းစာရှင်းလင်းပွဲကိုသတင်းတွေပြီးမှာအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
အားနေချက်တွေကတော့ကော်မရှင်ဘက်ကရောနိုင်ငံဝန်ကြီးဌာနဘက်ကရောမဲဆန္ဒရှင်တွေဘက်ကရောအထွေထွေနေမှုရှိတဲ့ခါကျတော့ဒီပုံမှာအချွေအားနေချက်တွေရှိကောင်းရှိပါမယ်
ကျူတင်မဲ့ပေးခဲ့ကြတဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘာတွေဆောင်ရွက်ပေးနိုင်မလဲဆိုတာကိုလည်းနားဆင်ချရမှာပါဒီနောက်ပိုင်းမှာတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်တွေ NCA တနိုင်ငံလုံးအပြစ်ခံရက်စဲရေးစာချုပ်ကိုလက်မှတ်မထိုးနိုင်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းတပ်ပေါ်မြန်မာအစိုးရတပ်ရဲ့ထိုးစစ်တွေကိုလည်းနားဆင်ချရဖို့ရှိပါတယ်ဒါရီမတိုင်ခင်ခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကကြီးညာပေးကြပါအောင်ရှင်
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဟာအစ္စရေးနဲ့ပါလက်စတိုင်းနယ်မြေရေစီကိုနှစ်ရက်ကြာခီးစဉ်တစ်ခုနဲ့ဒီကနေ့တွားရောက်ဖို့ရှိပါတယ်သူအဆိုအပြင်အကြမ်းဖက်မှုအာဏာဖြစ်အောင်ကြီးထွားလာတဲ့အခြေအနေသတင်းပတ်အတော်ကြာပြီးဖြစ်တဲ့နောက်တွားရောက်တာပါနှစ်ဖက်စလုံးရဲ့မကျေမနပ်ဖြစ်မှုတွေနဲ့ဆိုရင်မှုတွေကိုသူနားလဲတဲ့အကြောင်းပြောထားပြီးအကြမ်းဖက်မှုနဲ့လုံဆောင်မှုတွေကိုလူတိုင်းကရှောင်ရှားကြဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကိုသူခီးစဉ်မတိုင်ခင်မှာပဲထုတ်ပြန်ထားပါတယ်သူတို့လူထုရဲ့စွန်အားတွေကိုငြိမ်းချမ်းတဲ့နီလာနဲ့အသုံးပြုကြဖို့ပါလက်စတိုင်းကောင်းဆောင်တွေကိုမစ္စတာဘန်ကပန်ကြားထားပါတယ်။နိုင်ငံရေးအရာအဖြစ်တစ်ခုရှာတဲ့နေရာမှာတိုးတက်မှုရအောင်လုပ်ကြဖို့ပါလက်စတိုင်းလူငယ်တွေအနေနဲ့သူတို့ကောင်းဆောင်တွေနဲ့အစ္စရေးကောင်းဆောင်တွေကိုတောင်းဆိုဖို့ကိုလည်းမစ္စတာဘန်ကပန်ကြားပါတယ်။အစ္စရေးတို့အနေနဲ့ရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးကိုနိုင်ငံတတိုင်းတွေစစ်ဆေးရေးဂိတ်တွေလုံခြုံရေးတပ်ဖွဲ့တွေရဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့မရနိုင်ဘူးလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါရယ်။နှစ်ဖက်စလုံးအနေနဲ့နှစ်နိုင်ငံရှင်တွဲနေထိုင်ရေးအဖြစ်ကိုအခိုင်အမာဆက်လုပ်ကြဖို့လိုအပ်တယ်လို့လည်းသူကပြောပါရယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ဟာလည်းအခြေအနေကိုတည်ငြိမ်အေးဆေးသွားအောင်ကူညီလှုံ့ဆော်ဖို့မျှော်လင့်ချက်နဲ့အစ္စရေးနဲ့ပါလက်စတိုင်းကောင်းဆောင်တွေနဲ့ဒီသတင်းပတ်အတွင်းဆွေးနွေးဖို့ရှိပါရယ်ရှင်။
စီးရဝေယံမှာလေကြောင်းဆိုင်ရာဘေးကင်းလုံခြုံရေးနားလည်မှုစာချုပ်တော်တရက်ကိုအမေရိကန်နဲ့ရုရှားတို့ဒီကနေ့လက်မှတ်ရေးထိုးဖို့ရှိတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။သဘောတူညီချက်မှာပါမဲ့စာသားတွေနဲ့ပတ်သက်လို့ဆွေးနွေးပြီးတာနဲ့လက်မှတ်ထိုးဖို့ပဲရှိတော့တာကြောင့်နီးစပ်နေပြီလို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရရေးတပ်ဖွဲ့ကြီး Jeff Davis ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ရုရှားနဲ့ရယူမဲ့လေကြောင်းဆိုင်ရာလမ်းညွှန်ချက်တွေဟာစီးရီးယားမှာနှစ်နိုင်ငံကြားဆောင်ရွက်ရမယ်ပုံမှန်ချက်ပြတဲ့သဘောတူညီချက်ရဲ့တစ်စိတ်ပိုင်းတော့မဟုတ်ဘူးလို့လည်းပင်တဂွန်ပြောခွင့်ရကအလေးထားပြောကြားသွားပါတယ်။စီးရီးယားမှာလေကြောင်းစစ်ဆင်ရေးတွေဆင်နွှဲနေတဲ့အမေရိကန်နဲ့ရုရှားနိုင်ငံကလေရင်တွေထိတိုက်မတွေ့အောင်တားဆီးဖို့သာရည်ရွယ်ထားတာဖြစ်ပြီးဝင်းရင်မှာဘေးကင်းလုံခြုံမှုကိုအထူးကအာရုံစိုက်ထားတဲ့ဒီအစီအစဉ်ဟာသဘောတူညီချက်တည်းရမဟုတ်ဘူးလို့လည်းပြောကြားသွားခဲ့တာပါ။ဆက်သွယ်ရေးအတွက်ရီယူလိုင်းရွေးချယ်ဖို့နဲ့စီးရီးယားနိုင်ငံရဲ့ဝင်းရင်မှာဘေးကင်းလုံခြုံစေဖို့အလို့သဘောဆန်တဲ့ခွဲယူလုပ်ကဲမှုတွေနားလည်မှုစာချုပ်လာတဲ့မှာပါဝင်လိမ့်မယ်လို့လည်းအမေရိကန်တာဝန်ရှိသူတူက VOA ကိုပြောပါတယ်အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေက2014ခုနှစ်စက်တင်ဘာလကလေးက IS သွေးကြွတွေကိုပြစ်မှတ်ထားပြီးတိုက်ခတ်ခဲ့တဲ့လေကြောင်းစစ်ဆင်ရေး2600အထိရှိပါတယ်။ရုရှားနိုင်ငံကလည်း IS နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတယ်လို့ဆိုပေမဲ့တိုက်ခိုက်မှုအများစုဟာ IS တွေရှိရာအနီးအနားကိုမရောက်ဘူးလို့လည်းပင်ဒဂွန်စစ်ဌာနချုပ်နဲ့စီးရီးယားလူခွင့်ရေးအဖွဲ့တွေကပြောဆိုထားကြပါတယ်။
အင်္ဂါနေ့မှာကျင်းပတဲ့ပါလီမန်လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Liberal Party ရဲ့ခေါင်းဆောင် Mr. Justin Trudeau ဟာကနေဒါနိုင်ငံရဲ့ဝန်ကြီးချုပ်တည်ဖြစ်လာပါလိမ့်မယ်။ Liberal Party ကပါလီမန်အမတ်နေရာ338နေရာမှာ180ကျော်နိုင်မှာဖြစ်ပြီးအခုရှုံးနိမ့်သွားတဲ့ဝန်ကြီးချုပ် Stephen Harper ရဲ့ Conservative Party က104နေရာနဲ့လက်ဝဲရင်း New Democratic Party က36နေရာရလိမ့်မယ်လို့ကနေဒါအသံလွင့်ကုမ္ပဏီကခန့်မှန်းထားပါရယ်။ဂျာဟာအကောင်းမြင်တဲ့နိုင်ငံရေးရဲ့မဲဆွယ်စည်းရုံးမှုကအနေလှုံ့နိုင်လိုက်တဲ့အရာဖြစ်တယ်လို့ ရူးကသူ့ကိုအားပေးထောက်ခံကြတဲ့လူအုပ်ကြီးကိုမွန်ထရယ်မြို့မှာတနင်္လာနေ့ညကပြောဆိုပြီးတော့အောင်ပွဲကျင်းပခဲ့ပါတယ်။သူ့အနေနဲ့သဘောထားတူညီသူတွေနဲ့ရှေ့ဆက်တိုးပြီးအတူတကွလှုပ်ကိုင်ဖို့မျှော်မှန်းထားတယ်လို့လည်းဆိုပါတယ်။တနင်္လာနေ့နောက်ပိုင်းမှာတော့ကလတ်ဂျီမြို့မှာရွေးကောက်ပွဲရှုံးနေတာကိုဝန်ခံပြောဆိုတဲ့အချိန်မှာပဲမစ္စတာဟာဘတ်ကဝန်ကြီးချုပ်တစ်ဖြစ်လာမဲ့ထရူးဒူးကိုဂုံပြုချီးကျူးလိုက်ပါတယ်။မစ္စတာဟာဘတ်ကပါတီကောင်းဆောင်နေရကနေစင်ပေးလိမ့်မယ်လို့ကွန်ဆာဗေးတစ်ပါတီကနောက်ပိုင်းမှာကြေညာလိုက်ပါတယ်။ခုလိုရုတ်တရက်အောင်ပွဲရလိုက်တဲ့အတွက်အသက်43နှစ်အရွယ်ထရူဒူဟာကနေဒါနိုင်ငံရဲ့သမိုင်းမှာဒုတိယအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာပါတယ်။သူ့မှာနိုင်ငံရေးအတွေ့အကြုံသိနေပြီးတော့တရားထူးအတွက်အဆင်သင့်မဖြစ်သေးဘူးလို့ဝေဖန်တိုက်ခိုက်မှုတွေကိုလည်းခံနေရပါတယ်။ကျောင်းဆရာဟောင်းတယောက်ဖြစ်တဲ့ထရူဒူဟာ2008ခုနှစ်မှာပါလီမန်အမတ်ဖြစ်လာပြီး2013မှာတော့ Liberal Party ကောင်းဆောင်ဖြစ်လာပါတယ်။ Liberal Party က2006ခရဲကစလို့ Conservative Party ကိုရွေးကောက်ပွဲမှာ3ချိန်တိုင်တိုင်ဆက်တိုက်ရှုံးနိမ့်ခဲ့ပါတယ်။အချမ်းသာဆုံးကနေဒါနိုင်ငံသားတွေအပေါ်အခွန်တိုးခေါက်ဖို့နိုင်ငံစီးပွားရေးတိုးတက်ဖို့အတွက်အခြေခံအဆောက်အုံတွေရဲ့အသုံးစိတ်တိုးမြင့်ဖို့နဲ့အမေရိကန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့ဆိုတဲ့အချက်တွေကိုအခြေခံပြီးတော့သူကမဲဆွဲစည်းရုံးခဲ့တာဖြစ်ပါတယ
်။အမေရိကန်သမ္မတအင်ပီရိုကိုတနင်္လာနေ့ညကရောက်လာကြတဲ့ဒါဇင်နဲ့ချီတဲ့ကျောင်းသားတွေအနေနဲ့ရှေ့လာမဲ့နှစ်ပေါင်း20တွင်းအင်္ဂါဂျူကိုပထမဆုံးသွားမဲ့ခီးစဉ်မှာလိုက်ပါဝင်ရမဲ့သူတွေဖြစ်နိုင်တဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဒုတိယအကြိမ်ကျင်းပတဲ့အင်ပီရိုနက္ခတ္တညအဖြစ်နိုင်ငံတော်ကကျောင်းသားတွေဆရာတွေနက္ခတ္တပညာရှင်တွေအင်ဂျင်နီယာတွေအကာသသိပ္ပံပညာကိုစိတ်ဝင်စားစုတွေကိုသမ္မတဘရက်အိုဘားမားကအင်ပီရိုမှာအခန့်ခဲ့တာဖြစ်ပါတယ်။အကာသမှန်ပြောင်းတဲ့နက္ခတ္တတွေကိုကြည့်ရှုခဲ့တယ်လို့အကာသသိပ္ပံပညာထောက်ထားရတဲ့အတူထိတ်တန့်အမေရိကန်သိပ္ပံပညာရှင်တွေအကာသရင်မှုတွေနဲ့လည်းတွေ့ဆုံပြီးသမ္မတဘရက်အိုဘားမားအခမ်းအနားမှာပါဝင်တက်ရောက်ခဲ့တာပါ။အကာသဝတ်စုံတစ်ခုပေးမှရက်ပြီးပြည်သက်ကိုစကားပြောတဲ့အချိန်မှာတော့လူငယ်တွေအနေနဲ့သိပ္ပံနဲ့နည်းပညာအင်ဂျင်နီယာနဲ့သင်ချာဘာသာရက်တွေကိုလေ့လာသင်ယူနိုင်အောင်သူအစိုးရကကြိုးပမ်းနေတဲ့အကြောင်းပြောကြားသွားပါတယ်။ဒီအမှန်ချက်အောင်မြင်စေဖို့ရှေ့လာမယ့်9နှစ်အတွင်းကိုရင်ပေါင်း100ဖန်တီးပြီးကြိုးပမ်းသွားဖို့နဲ့အမေရိကန်ကကျောင်းသားပေါင်း9000ကျော်အတွက်ကျောင်းချိန်ပြင်ပနဲ့နွေရာသီမှာသင်တန်းတွေပူချနိုင်အောင်အစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရည်အစီအစဉ်တရက်ကိုလည်းသမ္မတကကြေညာခဲ့တာပါ။အမေရိကန်မှာဘာမှမဆိုဖြစ်အောင်လုပ်နိုင်တယ်လို့စူးစမ်းရှာဖွေမှုတွေတီထွင်ဖန်တီးမှုတွေဆက်လက်ဖို့မျိုးဆက်သစ်တွေကိုဆက်လက်အားပေးသွားဖို့လည်းသမ္မတဥပမာကတိုက်တွန်းပါတယ်။မင်းညာကအခမ်းအနားအတွင်းအိမ်တွင်းပြည်နိုင်တလုံးကိုကျောင်းကိုယူသွားရကဘုံလို့ထင်မှားခံရတဲ့တက်ဆက်စ်ပြည်နယ်ကဆက်ကျော်တဲ့ကျောင်းသားအာမက်မိုဟာမက်လည်းပါဝင်ပါတယ်သူကတော့သမ္မတကိုယ်တိုင်ကဖိတ်ကြားခဲ့တာဖြစ်ပြီးနိုင်ကိုလည်းသူနဲ့တူယူလာဖို့ပြောဆိုထားတာပါ
အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအင်မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာ3ရက်ကြာခရီးစဉ်နဲ့ရောက်နေတဲ့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရော့ချာဒီကနေ့မနေ့ပိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌတောင်ဆန်းစုကြည်နဲ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းနေအိမ်မှာတွားရောက်တွေ့ဆုံပါတယ်။အခုခရီးစဉ်တွင်မစ္စတာရော့ဟာရန်ကုန်နဲ့နေပြည်တော်တို့မှာအစိုးရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတိုင်းရင်းသားနဲ့ဘာသာရေးကောင်းဆောင်တွေကိုတွေ့ဆုံဖို့ရှိပါတယ်။ပြည်သူအားလုံးရဲ့အခွင့်အရေးကိုလေးစားပြီးတိုးတက်မှုအခွင့်အလမ်းတွေကိုပေါ်ဆောင်မဲ့ပြုပြင်ပြောင်းလဲရေးကိုအမေရိကန်ပြည်ထောင်စုက6ခန်းအားပေးနေတယ်ဆိုတာအခုခီးစဉ်တွင်ထပ်ပြီးတော့အတိအပြုပြောဆိုမဲ့အကြောင်းနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကမျှော်လင့်ချက်တွေကိုဆွေးနွေးမယ်လို့သမ္မတအင်ပီရိုအာရှရဲရာပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပါရရှင်
ဒီသမ္မတရှီချင်းပင်ရဲ့လေးရက်ကြာဗြိတိန်နိုင်ငံခီးစဉ်ဟာနှစ်နိုင်ငံကြားကုန်သွယ်မှုနဲ့ယင်းနှိမ့်ညွန့်နယ်မှုတွေတွန်းမြင့်နိုင်မဲ့ခွင်လန်းဖြစ်ဗြိတိန်အစိုးရကပြောဆိုနေတဲ့အချိန်မှာပဲတကြွလှရှားသူတွေကတော့တရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့မေးခွန်းထုတ်နေပါတယ်ဒီကနေ့အင်္ဂါနေ့မှာတရုတ်ဝန်ကြီးချုပ်ဟာဗြိတိန်ပါလီမန်မှာမေးခွန်းပြောကြပြီးဘက်ကင်ဟမ်နန်းတော်ကနိုင်ငံတော်ညစာစာဝယ်အခမ်းအနားကိုတက်ရောက်ဖို့လည်းစီစဉ်ထားပါတယ်မနက်ဖြန်ပေါ်တူးနေမှာတော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့တွေ့ဆုံပြီးဝန်ကြီးချုပ်ရဲ့ကြေးလက်ဆိုင်မှာနေ့တစားစားမှဖြစ်တယ်လို့စီးပွားရေးလုပ်ငန်းတွေကိုလည်းတွားရောက်လေ့လာအောင်ပါခီးစဉ်အတွင်းဒေါ်လာ46ဘီလီယံလောက်တန်ဖိုးရှိမဲ့သဘောတူညီချက်တွေရယူဖို့ရှိတဲ့အကြောင်းနဲ့အစိုးရဝါဒနဲ့ကျန်းဖက်ဝါဒတွေရဲ့ချင်းချောက်မှုတွေကိုပူးပေါင်းရင်ဆိုင်မှုဆွေးနွေးမှာဖြစ်တယ်လို့လည်းဒီသတင်းပတ်ထက်မှာပဲဗြိတိန်ဝန်ကြီးချုပ်ယုံကပြောဆိုထားပါတယ်လူခွင့်ရေးလှရှားသူတွေကတော့တရုတ်သမ္မတရဲ့ခီးစဉ်တစ်လျှောက်ကန့်ကွက်ဆန္ဒပြဖို့စီစဉ်နေကြပြီးတရုတ်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့လည်းတရုတ်ကောင်ဆောင်နဲ့ဆွေးနွေးဖို့ဗြိတိန်ဝန်ကြီးချုပ်ကိုတောင်းဆိုနေကြတာပါဗြိတိန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရသူကတော့ဆွေးနွေးမှုတွေမှာချမ်းလက်ထားမဲ့ကိစ္စဘာမှမရှိဘူးဆိုပြီးမနေ့ကပဲပြောထားပါတယ်ဖန်စီထင်းထင်းခံထားရတဲ့ တရုတ်နိုင်ငံသားငင်းချိုင်းနိုဘယ်ဆုရှင်လူရှောင်ဘုံနဲ့ဇနီးဖြစ်သူလူရှားတို့အတွက်အကျိုးဆောင်ပေးနေတဲ့ Freedom Now အဖွဲ့ကတော့ဖက်စီရဲ့ဇနီးမောင်နှံကိုပြန်လွတ်ပေးဖို့ငင်းချိုင်းနိုဘယ်ဆုရှင်၁၂ယောက်ကလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာဆောင်ကိုဒီနေ့ပဲထုတ်ပြန်လိုက်ပါတယ်
ကိုရီးယားစစ်ပွဲရဲကကွဲကွာသွားခဲ့တဲ့ဆွေမျိုးသားချင်းတွေနဲ့တွေ့ဆုံဖို့အချိန်တော်ကြာအောင်စောင့်စားခဲ့တဲ့အသက်အရွယ်ကြီးရင်းနေကြပြီဖြစ်တဲ့တောင်ကိုရီးယားနိုင်ငံသား၄၀၀လောက်ဟာမြောက်ကိုရီးယားနိုင်ငံကိုဒီကနေ့အင်္ဂါနေ့မှာရောက်ရှိလာကြပါတယ်။ကြက်ချင်ဒီအလံလွင့်ထူထားတဲ့အနက်ရောင်စီတင်ကားနောက်မှာပါတဲ့ကာရန်ဂျီဟာစစ်သက်လုံခြုံရေးတွေအခိုင်အမာချထားတဲ့နေဆက်ကိုဖျက်ပြီးနှစ်ဖက်မိသားစုတွေတွေ့ဆုံကြမဲ့မြောက်ကိုရီးယားဘက်ကဂုံကန်အဖမ်းဖြေတောင်ကိုခီးဆက်သွားကြပါတယ်။ကြာရာပြည်နယ်မှာပြည်ဆောင်မဲ့တွေ့ဆုံပွဲအတွင်းမြောက်ကိုရီးယားကသူတို့အမျိုးတွေကိုလက်ဆောင်ပေးဖို့အနှွေးထယ်တွေနဲ့ပိုက်ဆံတွေကိုတောင်ကိုရီးယားနိုင်ငံသားတွေကတယ်လာကြတာပါ။တောင်ကိုရီးယားကလူပေါင်း250ပါတဲ့ဒုတိယအတုပ်ကတော့3ရက်ကြာမဲ့တွေ့ဆုံပွဲအတွက် Mount Gogan ကိုစနေနေ့မှာရောက်ရှိလာမှာပါ။1950နဲ့53ခုနှစ်ကစစ်ပွဲတွေကြောင့်တန်းနဲ့ချီတဲ့ကိုရီးယားနိုင်ငံသားတွေသူတို့မိသားစုဝင်တွေနဲ့ကွဲခွာသွားခဲ့ရတာပါ။ကွန်မြူနစ်မြောက်ကိုရီးယားနဲ့ဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံတို့ဟာတိတ်အဆင်မပြေလာတဲ့အပြစ်ရရေးစစ်ပွဲစာချုပ်နဲ့စစ်ပွဲကိုအဆုံးသတ်ခဲ့ကြတာပါဒီတစ်ပတ်ကျင်းပတဲ့တွေ့ဆုံပွဲဟာ2000ခုနှစ်ကကျင်းပခဲ့တဲ့တောင်မြောက်ကိုရီးယားတမိုင်းဝင်ကြီးလက္ခဏာအပြီးအကြိမ်20မြောက်ကျင်းပတာလည်းဖြစ်ပါတယ်ဒါပေမဲ့ဒါက9နှစ်အတွင်းဒုတိယအကြိမ်ကျင်းပနိုင်တာလည်းဖြစ်ပါတယ်နှစ်နိုင်ငံအကြားလက်နက်ကန်အကြမ်းဖက်မှုတွေဖြစ်မလာအောင်တင်းမာမှုတွေလျှော့ချဖို့အောက်ကလရုံကသဘောတူညီမှုရခဲ့ပြီးတဲ့နောက်ဖြစ်လာတဲ့တွေ့ဆုံပွဲလည်းဖြစ်ပါတယ်
ဂျပန်နိုင်ငံမှာစစ်တွင်းကကြာဆုံးသွားသူတွေကိုဂုံပြူတီဆောက်ထားတဲ့အငင်းပွားပဲဖရဲကြောင်ကိုအစိုးရဖွဲ့ဝင်တတိယမြောက်ဝန်ကြီးတူတွားရောက်ကာရဝပြုပါတယ်ဖရဲကြောင်ကတော့ဂျပန်ရဲ့အတိတ်ကစစ်ဝါဒီရဲ့ပြရုပ်တစ်ခုဖြစ်တဲ့တရုတ်တောင်ကိုရီးယားတို့ကယူဆထားကြတာပါယာဆုကူနီဖရဲကြောင်ကိုဒီကနေ့တွားခဲ့တဲ့ကတ်ဆုနိုဘူးခတ်တိုဟာဂျပန်ရဲ့တကြီးရွယ်ကိုလူဦးရေနဲ့မွေးဖွားနှုန်းကျဆင်းလာနေတဲ့ကိစ္စတွေကိုတာဝန်ယူဆောင်ရွက်နေရတဲ့ဝန်ကြီးတူလည်းဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ကလည်းဝန်ကြီးချုပ်ရှင်ဆူအာဘေးအစိုးရအဖွဲ့တွေကဝန်ကြီးတူဟာဖရဲကြောင်ကိုတွားရောက်ကာရဝပြုခဲ့ကြပါသေးတယ်လွှတ်တော်ကိုယ်စားလှယ်အယောက်80ကျော်ဟာလည်းဖရဲကြောင်ကိုဒီကနေ့မှာပဲတွားရောက်ခဲ့ကြပြီးဝန်ကြီးချုပ်ကတော့လုံနေကြထုံးစံအစင်လာတစ်ခုဖြစ်တဲ့တစ်ပင်တစ်ပင်ကိုပေးပို့ခဲ့ပါတယ်ယာဆုကူနီဖရဲကြောင်မှာဂျပန်စစ်တီနှစ်တန်းကျော်ရဲ့နာမည်တွေကိုရေးထွန်းထားပါတယ်အဲ့ဒီထဲမှာတော့ဆရာဆွေးမှုတွေကျူးလွန်ခဲ့တဲ့စစ်ဖက်အကြီးအကဲခေါင်းဆောင်တွေနဲ့ဂျပန်နိုင်ငံရဲ့ခေါင်းဆောင်အများပြားလည်းပါဝင်ကြပါတယ်။20ရာစုနှစ်အစောပိုင်းကဂျပန်ရဲ့ရက်စက်တဲ့စစ်ဖက်ကျူးကျော်မှုကိုခံစားခဲ့ကြတဲ့တရုတ်နဲ့ဂျပန်နိုင်ငံတွေကအခုလိုဖျားချောင်းကိုတွားအောင်ကြတာမျိုးကိုဒေါသထွက်တတ်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးကတော့တရုတ်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့ရှေ့လာမယ့်လအစောပိုင်းမှာသုံးပွင့်ဆိုင်ဆွေးနွေးပွဲလုပ်ဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။
ထိတ်တန့်ရောက်တဲ့ရင်တွေကိုနန်းလောင်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအသံလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲအရင်ဆုံးတော့အမေရိကန်သမ္မတအိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနဲ့စာချင်ပါတယ်ရှင်။အမေရိကန်သမ္မတအိုဘားမားရဲ့အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးဘန်ရုတ်ချာသူ့အနေနဲ့မြန်မာနိုင်ငံခီးစဉ်တွင်ရွေးကောက်ပွဲတရားမျှတမှုရှိအောင်လာရောက်အားပေးတာဖြစ်တယ်လို့အာဏာပိုင်တွေဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ဂရီကဝတ်တွေကိုလည်းသူရရှိခဲ့တယ်လို့ပြောလိုက်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးဘန်ရိုးသာမကြခင်ကပဲရန်ကုန်မြို့မှာသူ့ခီးစဉ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲတရက်ပြုလုပ်သွားတာဖြစ်ပြီးအဲ့ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကိုကိုသားညုံဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဒေါခင်စိုးဝင်းရဲ့ခုအမေရိကန်ပြည်တော်စုကအိမ်ပြည်တော်ဒီအမျိုးသားလုံခြုံရေးအကြံပေးဘန်ရိုးကဒီနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့ဆိုတော့သူ့ရဲ့အခုဒီခီးစဉ်ပေါ့အဓိကဘာလို့ပြောသွားပါလဲခင်ဗျာ။
ဒီလိုပါကိုသားကြီးသူကလေအမေရိကန်နဲ့မြန်မာဆက်ဆံရေးမှာအဓိကကြတဲ့သူပြည်သူ့ကတရားလို့ပြောရင်လည်းမမှားဘူးပေါ့နော်။သမ္မတဥပမာအစိုးရတဲ့မြန်မာအရေးနဲ့ပတ်သက်ရင်အရေးကြီးတဲ့ပုဂ္ဂိုလ်တရားလို့ပြောရမှာပါ။သူကဒီခီးစဉ်ကိုလာရတာသမ္မတဥပမာကနေပြီးသူ့ကိုဒီခီးစဉ်ကိုလာခိုင်းတာပါတဲ့။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲအထမြောက်ကျင်းပနိုင်ဖို့အရေးပေါ့နော်။အဲ့ဒါလာပြီးတိုက်တွန်းအားပေးတာလွတ်လပ်ညှက်တာတဲ့တရားညှက်တာတဲ့ရွေးကောက်ပွဲတရားဖြစ်အောင်ဟိုဖြစ်နေတယ်လို့လည်းယူဆရတယ်ပေါ့နော်အဲ့ဒီအတွက်ကိုလာပြီးတော့သက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့လာတွေ့ပြီးတော့အားပေးတဲ့ဟိုဒီခီးစဉ်လည်းဖြစ်တယ်နောက်ပြီးတော့ဒီ NGO လို့ခေါ်တဲ့ဒီနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရက်စဲရေးဒီသဘောတူစာချုပ်ချုပ်တဲ့နေရာအခြေအနေကိုလည်းလာပြီးလေ့လာတာလို့ပြောပါတယ်ကိုသားကြီ
းအခုဒီခီးစဉ်မှာသူ့အနေနဲ့ဘယ်သူတွေနဲ့တွေ့ပြီးသွားပြီလဲဘယ်သူတွေနဲ့တွေ့ဖို့ရှိသေးလဲခင်ဗျာ
သူ့ခီးစ ီးရံဒီခီးရံနှစ်ရက်ကြာတဲ့ခီးစဉ်မှာ तू ကဒီ Sunday ညမှာတော့ तू ရောက်ပါတယ်ရွေးကောက်ပွဲကိုအကဲခတ်စောင့်ကြည့်လေ့လာမယ့်အဖွဲ့တွေပေါ့နော် TV ဆိုင်ရာအဖွဲ့အစည်းတွေနဲ့တွေ့တယ်နောက်ပြီးတော့ဒီ Europa တမကနောက်ပြီးတော့ဒီ American ဒီအဖွဲ့အစည်းတွေပေါ့နောက်ပြီးတော့ဒီဒေသခံဒီရွေးကောက်ပွဲအကဲခတ်ပုဂ္ဂိုလ်တွေနဲ့လည်း तू တွေ့ဆုံဆွေးနွေးပါတယ်တနင်္လာနေ့ပေါ့နော်မနေ့ရက်တုန်းကတော့ဒီပြောင်းလဲရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ Chairman UTA နဲ့လည်းတွေ့ပါတယ်နောက်ပြီးတော့တမရဦးသိန်းစင်နဲ့လည်းတွေ့ပါတယ်ကာကွယ်ရေးဦးစီးချုပ်ဟိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒီဘုဇုံမှုကြီးမင်းအောင်နိုင်နဲ့လည်းတွေ့ပါတယ်နောက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်နဲ့လည်းသူတွေ့ခဲ့ပါတယ်လို့ပြောပါတယ်ကိုတိုင်းဒီနေ့မှာတော့သူကဒေါံဆန်းစုကြည်နဲ့လည်းတွေ့ရလေ
အခုဒီရွက်ကောက်ပွဲနဲ့ပတ်သက်လို့သူ့အနေနဲ့လာရောက်တဲ့ဒီခီးစဉ်ထဲမှာအကြောင်းအရာတစ်ခုပါတယ်ဆိုရွက်ကောက်ပွဲနဲ့ပတ်သက်လို့သူတို့စိုးရိမ်မကင်းဖြစ်တာတွေရောဒီစုံတရားဒီသတင်းစာရှင်းလင်းပွဲမှာပြောသွားပါသေးလား
ဟိုရွက်ကောက်ပွဲ result ပေါ့ဒီရွက်ကောက်ပွဲ result ကိုဒီရွက်ကောက်ပွဲရလက်ကိုပေါ့လေဟိုဒီအစိုးရအနေနဲ့ဟိုဘလို့ခေါ်မယ်အတိမတ်ပြုတ်မယ်လို့ပြုတ်လိမ့်မယ်လို့သူတို့ကတော့မျှော်လင့်ထားတယ်။ဒါပေမဲ့တကယ်လို့များအတိမတ်မပြုတ်ခဲ့လို့ရှိရင်ဒီ American ပြောင်စုအနေနဲ့ပေါ့နော်ဟိုဘလို့မူဝါဒအနေနဲ့ဆက်ပြီးကင်တွယ်သွားမလဲဆိုပြီးတော့အန်ဒီယာ VO အနေနဲ့မေးခဲ့ပါတယ်ကိုသားကြီး။အဲ့ဒီခါကျတော့ तू ကဒီရွေးကောက်ပွဲရလက်ကိုဒီ तू တက်မတော်ကာကွယ်ဦးစီးချုပ်နဲ့တွေ့တဲ့အချိန်မှာလေတက်မတော်ကာကွယ်ဦးစီးချုပ်ကလူသိရှင်ကြားကိုရွေးကောက်ပွဲရလက်ကိုအတိမတ်ပြုတ်မယ်လို့ပြောပါတယ်။ချိန်ထဲမှာပဲဒေါအောင်ဆန်းစုကြည်အနေနဲ့ကလည်းဒီတက်မတော်နဲ့ဟိုပေါ့လေဒီရှေ့ဆက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့ပြောတယ်။ဒါကိုကောင်းနေသူခံမှန်းကြည့်ရတော့အလားအလာကောင်းတယ်လို့သူကသုံးသပ်ပါတယ်ပြီးတော့ဒီရွေးကောက်ပွဲတကယ်လို့အထောက်ထောက်ပြီးတော့ရွေးကောက်ပွဲရလက်ကိုတကယ်လို့အတိမတ်မပြုတ်ခဲ့ဘူးဆိုလို့ရှိရင် American ပြောင်စုရဲ့မူဝါဒအရာဒီဒီမိုကရေစီရေးပြုပြင်ပြောင်းလဲနေတဲ့ဒီအဆင့်သွားနေတဲ့နိုင်ငံတွေအပေါ်မှာဆက်ဆံတဲ့ပုံစံအတိုင်းပဲပေါ့နော်ပို့ပြီးတော့တွန်းအားပေးတော့မယ်ပို့ပြီးတော့ဖိအားတွေပေးတော့မယ်ဆိုပြီးတော့သူပြောသားပါတယ်ကိုသားကြီ
း American ပြောင်စုအနေနဲ့ကမြန်မာနိုင်ငံနဲ့ပတ်သက်လို့ထူးဖြစ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောနေတဲ့အထက်မှာဘာသာရေးကိစ္စလည်းပါပါတယ်ဒါနဲ့ပတ်သက်လို့တစွန်းစာသူပြောသွားတာရှိပါလားခင်ဗျ
ရှိပါတယ်သူတမနာကြီးဦးသိန်းစိန်နဲ့တွေ့တဲ့အခါမှာတော့တခြားဒီဘာသာပေါင်းစုံတစ်ကြီးဖွဲ့နေတဲ့အခါမှာဒီတမနာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဘာသာရေးနဲ့နိုင်ငံရေးကိုပြည်သာခွဲထားပါလေတဲ့အဲ့တော့ဒီဘာသာရေးနဲ့နိုင်ငံရေးပြည်သာခွဲထားတယ်ဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပါတဲ့ဥပဒေအရပေါ့နော်ဟိုတကယ်တကြီးကြကြနိုင်လာပြီးတော့လူတွေအားလုံးကဂန္ဓာစီတတစီခွဲထားဖို့ထိုးရဲဆိုတာကိုသူကသိပါတယ်ဒီမှာနိုင်ငံရဲ့အခြေအနေက very complex ပေါ့နော်အင်တာမှာရှုပ်ထွေးနည်းနည်းတိမ်မွေးတဲ့အတွက်ကြောင့်မဟုတ်ဘူးလေဒီမှာနိုင်ငံအရေးနဲ့ပတ်သက်လို့ရှိရင်တော့ဒီလိုဒီ complexity ပေါ့နော်ရှုပ်ထွေးနည်းနည်းတိမ်မွေးတဲ့ဟာကိုထည့်သွင်းစဉ်းစားရပါတယ်အဲ့ဒါကြောင့်မလို့ဒီသက်ဆိုင်ရာပါဝင်လူတွေအားလုံးကသတိထားပြီးတော့ပေါ့ဖြစ်တင်တာတွေမဖြစ်အောင်ရှောင်ရှားဖို့အတွက်သူအားလုံးကိုသူတိုက်တွန်းခဲ့ပါတယ်ကိုသားကြီ
းဟုတ်ကဲ့အခုသူ့ရဲ့ခီးစဉ်တွင်မှာသမ္မတဦးသိန်းစင်နဲ့လည်းတွေ့တယ်ကာဝေးဦးစီးချုပ်လည်းတွေ့တယ်ဒေါံဆန်းစုကြည်နဲ့လည်းတွေ့တယ်အတော်လေးစုံလာတွေ့ရပါတယ်ခင်ဗျအဲ့တော့ဒီတွေ့ဆုံမှုတွေပေါ်မှာသူရလာတဲ့အဖြစ်ရလက်ပေါ်မှာကောသူဘာပြောလဲခင်ဗျကျင်းတဲ့အားရမှုရှိရလား
အခုပေါ်သူတည့်ခဲ့တဲ့အချိန်မှာဒီ promise တွေပေါ့နော်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပေါ့ဒီအခက်အခဲတွေအများကြီးရှိပေမဲ့လို့လေအတက်နိုင်ဆုံးကောင်းအောင်ပြည်လဲအောင်ဆောင်ရွက်သွားမယ်လို့ပြောတာကြီးသူကြားရပါတယ်သက်ဆိုင်ရာအရာရှိတွေသက်ဆိုင်ရာအနာပိုင်းတွေဆီကသူကြားခဲ့ရတယ်ပေါ့နော်ပြီးတော့ဒီလူလူချင်းချင်းအဖွဲ့အစည်းတွေဒီဘာသာပေါင်းစုံချင်းချင်းအဖွဲ့အစည်းတွေ့တဲ့အခါမှာလေဒီလိုမျိုးပေါ့လေအကုန်လုံးကဟိုအထမြောက်စေခြင်းတဲ့သဘောရှိတယ်ဆိုတော့သူကပြောပြရပါတယ်ဒေါ်ဆန်းစုကြည်နဲ့တွေ့တဲ့အကြောင်းတော့သူတေးစိတ်ကမပြောပြမိလို့လေဒေါ်ဆန်းစုကြည်ရဲ့သဘောထားပေါ့လေဒီတကယ်လို့ရွေးကောက်ပွဲပြီးတဲ့အခါမှာသူနိုင်ငံလို့ရှိရင်ဒီတက်မတော်အပေါ်မှာလေဟိုဒေါံဆန်းစုကြည်နေနဲ့ချစ်ချစ်ခင်ခင်ဒီစကားအပြန်နှံဆက်ဆံသွားမယ်ဆိုတာကိုသူတတိထားမိတယ်လို့ပြောပါတယ်ကိုသားကြီ
းဟုတ်ကဲ့ဒေါက်ခင်စိုးဝင်းရေကျေးဇူးပါခင်ဗျာ
ဒါကတော့အမေရိကန်သမ္မတရဲ့အကြံပေးပုဂ္ဂိုလ်ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ကြိုတင်မဲတွေအပြည့်အဝမပြီးခဲ့ရသူတွေအတွက်ရွေးကောက်ပွဲကော်မရှင်ဘက်ကဘာတွေထပ်ပြီးတော့စီစဉ်ထားလဲဆိုတာကိုကြည့်ကြရအောင်ပါ။ပြည်ပရောင်မဲဆန္ဒရှင်တွေကြိုတင်မဲပေးရမှာမဲလက်မှတ်မစုံလင်တဲ့အတွက်ရသလောက်ပဲမဲပေးခဲ့ကြသူတွေနဲ့မဲဆင်းမှာနာမည်ပါပြီးတော့မဲမပေးရသူတွေအတွက်မဲလက်မှတ်တွေထပ်ပြီးတော့ပို့ပေးမယ်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။ဒါပေမဲ့အချင်းကတ်တန့်ချောင်းနိုင်ငံအနည်းအနာကတိုင်းပြည်တွေကိုပဲပို့နိုင်မယ်လို့လည်းသူကပြောပါတယ်။လက်ရှိကြိုတင်မဲပေးတာမှာတွေ့ကြုံနေရတဲ့ပြဿနာတွေဟာပြည်တော်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့လည်းသူကပြောဆိုလိုက်ပါတယ်။ VOE သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံချိန်မှာခုလိုပြောဆိုခဲ့တာပါ။ကြိုတင်မဲပေးရမှာအခက်အခဲကြုံတွေ့နေရတဲ့ပြည်ပရောင်မဲဆန္ဒရှင်တွေအနေနဲ့အချိန်အကန့်သတ်ရှိတာကြောင့်ဝေးလံတဲ့နိုင်ငံရဲ့ခြားတိုင်းပြည်တွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ပြန်ပြီးမဲပေးခွင့်ရဖို့မသေးကြဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကခုလိုပြောဆိုလိုက်ပါတယ်
။အားနည်းချက်တွေကတော့ကော်မရှင်ဘက်ကရောနိုင်ငံဝန်ကြီးဌာနဘက်ကရောမဲဆန္ဒရှင်တွေဘက်ကရောအတွေ့အကြုံတွေရှိတဲ့ခါကျတော့ဒီပုံမှာအချွေးအန်ဒဂျက်တွေရှိကောင်းရှိပါမယ်။ဘယ်လိုပဲဖြစ်ကော်မရှင်နေနဲ့တော့ เนาะอสวงကိုကျွန်တော်ကြိုးစားပေးနေတယ်လို့ဒါကြောင့်ပြောချင်တယ်အကြောင်းမျိုးမျိုးကြောင့်เนาะမပါတော့ဘူးဆိုရင်အချိန်မီတဲ့တိုင်းပြည်လေးဆိုကျွန်တော်ကိုပေးနိုင်အောင်ကြိုးစားပါမယ်ဒါကျွန်တော်တို့နိုင်ငံဝန်ထမ်းညှိနေပါတယ်အချို့တော့တိုင်းပြည်တွေကအချိန်မမီဘူးဆိုရင်တော့လည်းပဲပို့ပွေပြတ်တော့မဟုတ်ပါဘူးဒါကျွန်တော်ပြောနိုင်တာတော့စင်ကာပူလိုအနီးအနားမှာရှိတယ်စင်ကာပူဆိုလည်းအများလည်းအများစုပါဒါမျိုးဆိုတော့ကျွန်တော်တို့အဲသူတို့ရှိကဘသူတွေဘသူတွေဟာနော်နာမည်စင်ပါပါလေးနဲ့မလက်မမရဘူးဆိုရင်ကျွန်တော်တို့ဖို့ပေးပါမယ်ဝေးတဲ့ဟာတွေကျတော့ကျွန်တော်တို့အခက်အခဲရှိပါမယ်ဖြစ်တယ်တမရနော်နိုင်ငံတိုင်းဝန်ကြီးဌာနနဲ့ကော်မရှင်နဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပေးမယ်လို့တလောက်ပဲပြောချင်ပါတယ
်နိုင်ငံပြင်ပရောက်နိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ပေးခွင့်မရတဲ့ကိစ္စကိုရွေးကောက်ပွဲကော်မရှင်အနေနဲ့အကူအညီပေးမယ်ဆိုရင်အဆင်ပြေသွားနိုင်ပေမဲ့ကော်မရှင်အနေနဲ့ဘလို့လုပ်မလဲဆိုတော့ကိုတိတိကျကျပြောတာမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကအခုလိုပြောပါဗျ။အဲ
့တော့ကော်မရှင်ကအကူအညီပေးမယ်ဆိုရင်တချို့နေရာတွေသက်သာသွားမယ်လို့အငယ်လို့ထင်တယ်။သို့တော့ကော်မရှင်ဘာလုပ်လဲဆိုတာတော့အငယ်တို့လည်းမသိပါဘူး။အကျိုးဆက်အားလေအငယ်တို့တော့မျှော်လင့်တယ်။အနည်းစုဖြစ်ပါစေလို့ပဲဆုတောင်းတယ်။အများစုပြစ်တယ်ဆိုရင်တော့ဒီရုပ်တော့ပေါ်ရမျှတမှုမရှိတော့ဘူးလို့ပြောအောင်ပေါ့။အနည်းစုဆိုရင်တော့ဒါချင့်ချိန်ပြီးတော့ဆုံးဖုံးပြအောင်။အနည်းစုဖြစ်ပါစေလို့ပဲဆုတောင်းပါတယ်။
အမျိုးသားဒီမိုကရေစီပါတီတက်ကဥကျော်ကတော့ကြိုတင်မဲ့ပြဿနာကိုဖြေရှင်းဖို့ကော်မရှင်မှာတာဝန်ရှိတယ်လို့အခုလို့ပြောဆိုလိုက်ပါတယ်
။အဲ့ဒါသူ့ဥစားမှာဖြစ်တယ်။တာယုံနဲ့ကော်မရှင်ပေါင်းဖို့တည်တယ်။အပြည့်အစုံသူကထုတ်ပေးရပို့ပေးရမယ်။နော်အမျိုးသားလွတ်တော်မဲကိုအမျိုးသားလွတ်တော်မဲကိုပို့ပေးရမယ်။တိုက်ဒေသကြီးပြည်နယ်လွတ်တော်မဲကိုမဲတွေပို့ပေးရဘဲဆက်တွေပို့ပေးတာကဘာခေါ်မလဲဆိုအလွတ်တွေပို့ပေးရမှာထုံးတာလေ။သူအဲ့တော့မှဟိုကြမှာသူကတာယုံကဥစားတောင်းကအရာရှိကမဲယုံမှုကိုသာလက်မှတ်ထိုးပြီးထုတ်ပေးရမှာ။အဲ့ဒီစာရုပ်ကသူ့မှာမရှိဘူးဆိုတော့ကော်မရှင်ရဲ့တာဝန်ပဲဖြစ်သွားပြီပေါ့ဒါကော်မရှင်တာဝန်ရှိသွားကြောင့်မို့ဒီမဲနစ်နာမှုကတိုင်းပြည်အတွက်နစ်နာလည်းအတူတူပဲဖြစ်သွားမှာခုလိုမဲပေးခွင့်ဆုံးရှုံးနဲ့ပြည်ပရောက်နိုင်ငံသားအတွက်ဒီမဲရရှိဖို့တဲ့သူတန်ယုံနဲ့ UC နဲ့ဆက်သွယ်ပြီးအများဆုံးအကောင့်တွေဖော်ကြပြီဒီကိစ္စပြေလည်သွားနိုင်ပါလေဒီမဲစည်းကနေပို့တာဘာမှပြဿနာမဟုတ်ဘူးလေဘာဖြစ်လို့မဲစည်းကမပါစာရွက်မရောက်အောင်မှာလဲမရအောင်မှာလဲဆိုတာဒါကောင်းတဲ့အလားလားမဟုတ်မဲစာရွက်မရဘူးဆိုတာဒါမဖြစ်တဲ့စာရွက်
လက်ရှိမှာတော့နိုင်ငံပေါင်း38နိုင်ငံမှာရှိနေတဲ့တန်ယုံပေါင်း44ယုံကတက်ဆိုင်ရာတန်ယုံတွေအစီအစဉ်တွေနဲ့မဲပေးရက်သတ်မှတ်ပြီးကြိုတင်မဲပေးခြင်းလုပ်ငန်းကိုစတင်ဆောင်ရွက်လျက်ရှိပါတယ်။စင်ကာပူနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယား၊မလေးရှား၊ထိုင်းနဲ့ဩစတြေးလျ၊ဗြိတိန်စတဲ့နိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံသားတွေဟာကြိုတင်မဲပေးတဲ့အချိန်မှာမဲစင်းတဲ့ပါပေမဲ့မဲလက်မှတ်မပါတာမဲပေးတဲ့ပုံစံဖြည့်ပြီးမဲမဲစင်းနဲ့မပါတာကြိုတင်မဲလက်မှတ်အရေးအတွက်မှားရင်တာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီအတွက်ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ရက်ပေါ်ဝေဖန်မှုတွေထွက်ပေါ်လျက်ရှိပါတယ်ပြပရောက်မြန်မာတွေအနေနဲ့ကြိုတင်ဆန္ဒမဲတွေကိုနိုင်ငံတကာတန်ယုံတွေမှာပြီးခဲ့တဲ့တင်းငွေနေကနောက်ဆုံးထားပေးခဲ့ကြရတာပါမဲပေးသူများပြားလွန်းလို့အချိန်မလုံလောက်တာကြောင့်စင်ကာပူနိုင်ငံနဲ့ဂျပန်နိုင်ငံကမြန်မာတန်ယုံတွေကတော့ကြိုတင်ဆန္ဒမဲပေးရက်ကိုတိုးမြှင့်ပေးခဲ့ပါတယ်။မဲပေးတာမှာမဲပြားမလုံလောက်မှုတွေအတွက်ထပ်ပို့ပေးမယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပေမဲ့ဒီလိုလှုပ်ဆောင်နိုင်ဖို့တန်ယုံတွေနဲ့ဘလို့ညှိနှိုင်းစီမံထားတယ်လဲဆိုတာကိုတော့အတိအကျပြောဆိုခဲ့ခြင်းမရှိပါဘူး။ပြည်တွင်းမှာတော့ကြိုတင်မဲတွေကိုအောက်တိုဘာ29ရက်နေ့မှာစတင်ပေးရမှာဖြစ်ပါတယ်ရှင်။
တော်ရရှိများရှင်ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲ။ဒီလိုဖြစ်မလာအောင်ဘယ်လိုပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့တော်ရရှင်တွေယူဆကြပါသလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစီလိုပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
9နာရီထရက်လေးလိုင်းအစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးချဖို့ကျမတို့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့ရွေးကောက်ပွဲပေါ်လူလူချာစိတ်ဝင်စားမှုအပေါ်ရှုမြင်ချက်တွေကိုတင်ပြပေးပါအောင်မယ်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့ပညာပေးမှုတွေမဲဆွယ်စည်းရုံးတဲ့သတင်းတွေကိုလူမှုကွန်ရက်တွေမှာတွေ့နေရပြီးမဲ့နေ့စဉ်စာဝတ်နေရတဲ့အတွက်ရုန်းကန်ရက်တည်နေရတဲ့အောက်ခြေပြည်သူအများစုကတော့လူမှုကွန်ရက်တွေနဲ့အလှမ်းဝေးနေပြီးရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုအားနည်းတဲ့အကြောင်းမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့သတင်းထောက်တဦးလေးဖြစ်ဗီဒီယိုထုတ်လုပ်ရေးမှုတဦးလေးဖြစ်တဲ့ကိုမင်းတိုက်ကသုံးသပ်ပါတယ်ဒီအကြောင်းကိုတော့ကိုငင်းချန်းကတင်ပြပေးပါမယ်ရှင
်ရွေးကောက်ပွဲနီးလာပင်မဲ့အောက်ခြေပြည်သူတွေရဲ့ရွေးကောက်ပွဲပေါ်အာယုံဆိုင်မှုအားနည်းနေသေးတယ်လို့အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့ရန်ကုန်မှာနေထိုင်တဲ့ဗီဒီယိုထုတ်လုပ်ရေးမှုဦးမင်းတိုက်ကမြင်ပါတယ်
တချို့အခြေခံလူတန်းစားတွေကတော့ဒီရွေးကောက်ပွဲနဲ့ဆက်လို့ရှိရင်သူတို့ရဲ့နေ့စဉ်စားဝတ်နေရေးကိစ္စတို့ဘာတို့ကိုပဲဥတည်ဆောင်ပေးပြီးတော့သူတို့စဉ်းစားနေရတာပေါ့ဒါပေမဲ့ရွေးကောက်ပွဲကြောင်းစကားဆက်လိုက်ရင်တော့ရွေးကောက်ပွဲကြသည်ပေါ့ဗျာဒါပေမဲ့အချိန်ပြည့်ဒီရွေးကောက်ပွဲအတွက်ကိုအာယုံစိုက်နေတဲ့ပုံစံမျိုးတော့အခြေခံလူတန်းစားအတိုင်းဝိုင်းထဲမှာမတွေ့ရဘူးနောက်ပြီးတော့ဟိုအခြေခံလူတန်းစားအတိုင်းဝိုင်းအပြင်မှာကျွန်တော်ဗမာပြည်မှာလည်းသိတဲ့အတိုင်းပေါ့ဟိုလူချမ်းသာအတိုင်းဝိုင်းကြပြန်တော့လေအဲတချို့ကလည်းဟိုရွေးကောက်ပွဲအကြောင်းစိတ်ဝင်စားဖို့တဲ့ဆိုရအပြောင်းလဲဖြစ်သွားလို့ရှိရင်ငါတို့ရဲ့ဟိုချမ်းသာမှုအနေထားတွေကဘယ်လိုတွေပြောင်းလဲလာမလဲဆိုတဲ့ဟာတွေပူပင်တော့ကရောက်ကောင်းလဲရောက်နေမှာပေါ့ဒါကျွန်တော်မှန်းကြည့်တာအဓိကအခြေခံလူတန်းစားအတိုင်းဝိုင်းဆိုတော့ကျွန်တော်လည်းအခြေခံလူတန်းစားအတိုင်းဝိုင်းနေရှိတဲ့ရက်ကွက်ထဲမှာနေတာ哦နေတော့သူတို့ကတော့နှိမ့်စင်နေမြပူပင်တော့ကတွေပဲများနေတာပဲအဲ့ဒါလိုရှိတယ်မဲစင်သွားကြည့်ဆိုလဲဟိုကြည့်ကြတာလောက်ထက်ဆိုင်တော့ဟိုတက်တက်ကြွကြွသွားကြည့်တာမျိုးတိတ်မတွေ့ရဘူးဗျာကျွန်တော်ရက်ကွက်ထဲမှာလိုတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရက်ခွက်အဖွဲတွေကပဲလိုက်ပြီးလိုက်လံဆော်ဩနေတာတွေတရင်တဆင်လိုက်စစ်ပေးနေတာတွေအိမ်နံရရောက်တွေလောက်ပဲတွေ့ရတယ်ကျွန်တော်တို့တဲ့
ရွေးကောက်ပွဲကနေအပြောင်းလဲတစ်ခုပေါ်လာရင်ကောင်းမယ်ဆိုတော့အကြမ်းမြင့်မျှော်လင့်ချက်ကတော့လူလူကြားမှာရှိနေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းဒီမျှော်လင့်ချက်ကရေဘူးအဆန်နဲ့မျှော်လင့်ချက်လို့သူကပြောပါတယ
်အကုန်လုံးကတော့ပြောင်းလဲခြင်းကြတာပေါ့ဗျာဟိုဒုက္ခဒုက္ခတွေရောက်နေကြတဲ့အနေအထားတွေဟိုအကုန်လုံးပေါ့မိသားစုအစဉ်ဆက်ပေါ့တာသမီးတွေအားစားဒုက္ခရောက်နေကြတဲ့ဒုက္ခတွေကိုတော့နားလည်နေကြတယ်ဒါပေမဲ့လက်ရှိအနေအထားမှာအစိုးရတရက်ပြောင်းလဲဖြစ်သွားမယ်ဟိုပြုပြင်ပြောင်းလဲမှုဘဝသူတို့ရဲ့လူနေမှုဘဝတွေကိုပြုပြင်ပြောင်းလဲပေးနိုင်မယ်ဟိုအစိုးရတရက်ပေါ်လာမယ်ဆိုတဲ့ဟာကိုတော့မျှော်လင့်ကြတယ်အဲမျှော်လင့်ကြပေမဲ့ဟိုမျှော်လင့်တာပဲရှိတယ်ကျွန်တော်အမြင်ဟိုသုံးသပ်ကြည့်တော့ကတော့ထဲထဲဝင်းဝင်းဘာကြောင့်မျှော်လင့်ရလဲဘလို့ပြောင်းသွားရင်ငါတို့ဘဝတွေဘာဖြစ်မလဲဆိုတော့သူတို့ရဲ့တကယ်ဘူးတူတာပိုင်း knowledge ပိုင်းဆိုင်ရာတော့နည်းတယ်ဗျအစိုးရပြောင်းရင်တော့ငါတို့ကောင်းမှာပဲဆိုတာလောက်ပဲသူတို့အပေါ်ယံသိနေကြတဲ့သဘောကျွန်တော်မြင်ရတယ်
ရွေးကောက်ပွဲပညာပေးရေးမှာလူမှုကွန်ရက်တွေရဲ့အခန်းကဏ္ဍအရေးပါတယ်ဆိုတာကိုကိုမင်းတိုက်ကလက်ခံပါတယ်။ဒါပေမဲ့လည်းလူအများစုကလူမှုကွန်ရက်တွေနဲ့အလန်းဝေးနေတယ်လို့သူကသုံးသပ်ပါတယ်
။ကျွန်တော်တို့လည်းဒီ social ဟို network ကိုသုံးနေဥမာ Facebook လိုဟာမျိုးတွေသုံးနေကြတဲ့အချိန်မှာဒီလို Facebook ပေါ်မှာကြတော့အကုန်လုံးကဒီရွေးကောက်ပွဲပညာပေးတဲ့ကိစ္စတွေကောဒီ message တွေမှားတာတွေယွင်းတာတွေကောကျွန်တော်တို့ဒီ virtual world ပေါ်မှာတော့ဖြစ်နေကြတယ်ဒါပေမဲ့အပြင်လောကမှာကျွန်တော်တို့ခုနပြောတဲ့အခြေခံလူတန်းစားတွေနေ့စဉ်နဲ့အမျှအလုတ်ခွင်ဝင်ပြီးတော့ပူပင်တော့ကရောက်နေကြရတဲ့ဒူတွေကြားထဲမှာကြတော့တမျိုးသူတို့ကတမျိုးတပါတာကိုကျွန်တော်တို့ဒီလို social network တွေတုံးတာတွေပါလဲမရှိဘူးအလုတ်ပြန်လာတော့မှတုံးနေတဲ့သူဥမာတာမီးတွေကတုံးတဲ့လူကပြောလိုက်တော့မှဒီအကြောင်းအရာလေးကိုသိကြတော့ all in ဆိုတဲ့ဟာလောက်ပဲရှိတဲ့သဘောမျိုးရှိတယ်ဆိုတော့ထိထိရောက်ရောက်ပညာအဓိကတော့ကျွန်တော်ဆိုလိုချင်တာကဒီလို social network တွေပေါ်ကနေပြီးတော့ပဲပြောနေတာတဲ့လက်တွေ့ကြကြအခြေခံလူတန်းစားနယ်ပယ်တွေကိုဝင်ရောက်ပြီးတော့ဟိုရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုဘူတုဒ္ဒတွေအကြောင်းအရာတွေပညာပေးတွေကိုထဲထဲဝင်းဝင်းလောက်တာမျိုးတော့ဟိုတိတ်ပြီးတော့အားရစရာကောင်းတော့အောင်မမြင်ရဘူးကျွန်တော်အမြင်ကြည့်မိတော့ကတော့လေအဲ့လိုဖြစ်နေတယ်ဟုတ
်ပါတီတွေအကြားတစိမ့်တွေစင်တူရုံးမှာဖြစ်နေတာတွေမဲပေးတဲ့အခါတစိမ့်သုံးထုပေးရတာတွေကြောင့်အောက်ခြေပြည်သူတွေအတွက်ရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့လည်းကိုမင်းတိုက်ကသုံးသပ်ပြောဆိုသွားပါတယ
်။ပါတီပုံစံစင်တူရိုးမှဖြစ်နေတာတွေနောက်ပြီးတော့ဒစိမ့်တုံးထုပ်ပြီးပေးရမယ်ဆိုတဲ့အပိုင်းတွေမှာရှိနေတဲ့အတွက်ဒီမဲယုံတဲမှာကျွန်တော်တို့ဒီအခြေခံလူတန်းစားတွေဥမာပညာအားနည်းတဲ့သူတွေဘူးတုဒ္ဒနည်းတဲ့သူတွေဒီလိုလူတန်းစားတွေအတွက်ကတော့ဟိုဝေဝေဝါဝဇဝေဇဝါဖြစ်နိုင်တဲ့အနေအထားတွေရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီလိုလူတန်းစားတွေကလည်းကျွန်တော်ဗမာပြည်မှာတနည်းတည်းနေပုံများလာကြတာဟုတ်များလာကြတယ်ဟိုဟိုဘူးတူရလည်းအင်တန်မှနဲလာကြနဲရခြင်းအကြောင်းရလည်းသူတို့ရဲ့ဘဝရည်တည်မှုအတွက်ကိုပဲနေ့စဉ်နဲ့မျှလှုပ်ရှားနေတဲ့အတွက်လူနဲလာကြတဲ့လူတန်းစားတွေအတွက်တော့ဒီမဲတကယ်ပေးရတဲ့အချိန်မှာဘူးတူတာအပိုင်းဆိုင်အားနေတဲ့အတွက်အမှားအယွင်းတွေဇွေဇွာတွေဖြစ်မယ်လို့ကျွန်တော်မြင်တယ်ဗျဟုတ်ကဲ့
ကိုငင်းချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VO ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အချက်ပေးလို့ရတယ်ဒါမှမဟုတ်လည်းတေးသချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက barmis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်
ဗီအိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ညနေခင်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ71 kHz 683ညလိုင်းဒိုမီတာ19 kHz 5965လိုင်းဒိုမီတာ25 kHz 11965တို့ကနေည9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့တာကေတာကအစ္စလမ်ဘာသာရေးစာသင်ကျောင်းတွေအပေါ်တိုင်တန်းချက်တွေရှိနေတဲ့အခြေအနေကိုတင်ပြပေးမှာပါ။ဒီနောက်မှာတော့
ไอ้ป่านี่ตะวัดตองคงตัวมาแท้ดีเนี่ยดิคุณพวกคุณนายก็นี่สาพี่တော့ဟိုညနေခီတော့တို့ညနေခီတွေ
ရှမ်းပြည်မြောက်ပိုင်းတပ်ပေါ်ထိုးစစ်ဆင်နေတဲ့နောက်ဆုံးရအခြေအနေတွေကိုလည်းမကြခင်မှာနားဆင်ကြရမှာပါနိုင်ငံရေးပါတီတွေရဲ့မူဝါဒမိတ်ဆက်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့တာကေတာကအစ္စလာစာသင်ကျောင်းတွေအရေးကိုအရင်ဆုံးတင်ပြပေးခြင်းပါတယ်ရှင်ရန်ကုန်တိုင်းတာဂီတာမြို့နယ်တဲကအစ္စလမ်ဘာသာရေးစာသင်ကျောင်းတွေမှာဝတ်ပြုနေတယ်ဆိုပြီးမြို့နယ်အထွေထွေအုပ်ချုပ်ရေးယုံကိုလူပုတ်ကိုအဖွဲ့အစည်းတချို့ကအကြောင်းကြားတိုင်တန်းလာတဲ့အတွက်တက်ဆိုင်ရာစာသင်ကျောင်းတာဝန်ခံအစ္စလမ်ဂောပကအဖွဲ့တွေဘက်ကခံဝင်ကတိလက်မှတ်ရေးထိုးပေးလိုက်တယ်လို့အစ္စလမ်ဘာသာရေးအဖွဲ့ချုပ်ကပြောပါတယ်ရွေးကောက်ပွဲနီးကပ်လာချိန်ဘာသာရေးအကြောင်းပြပြိပက္ခအကြမ်းဖက်မှုတွေမဖြစ်အောင်အတက်နိုင်ဆုံးပြေလည်အောင်ဖြေရှင်းနေကြပါတယ်လို့လည်းအစ္စလမ်ဘာသာရေးအဖွဲ့ချုပ်တာဝန်ရှိသူကပြောပါတယ်အသေးစိတ်ကိုမတ်ဆွန်မွန်ကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ပါတယ်ဒီကနေ့ရန်ကုန်တိုင်းတာကေတာမြို့နယ်တွေကအစ္စလမ်ဘာသာရေးစာသင်ကျောင်း၈ကျောင်းမှာစာသင်သားတွေဝိပုရှိခိုးနေကြတယ်ဆိုပြီးတော့တိုင်တန်းလာတဲ့အတွက်တက်ဆိုင်ရာအစ္စလမ်စာသင်ကျောင်းတာဝန်ရှိရသူတွေအနေနဲ့တာကေတာမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးရုံးမှတွားရောက်ဖြေရှင်းပေးခဲ့ရပါတယ်လို့အစ္စလမ်ဘာသာရေးအဖွဲ့ချုပ်ကဗဟိုကော်မတီဝင်ဦးကိုကိုလက်ကဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်ကို VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်အစ္စလမ်ဘာသာရေးစာသင်ကျောင်း၈ကျောင်းရှိရပေါ့တာကေတာမှာအဲ့ဒီတာကေတာမှာ၈ကျောင်းရှိတဲ့နေရာမှာအဲ့ဒီ၈ကျောင်းပေါ်မှာဖျားဝိပုတာပေါ့ကျွန်တော်အစ္စလမ်ဘာသာရဲ့တရားထုံးနှံစင်လာအရာစာသင်နဲ့သင်ပြီးသွားရင်ကလေးတွေကဖျားဝိပုကြတယ်အဲ့ဒီဖျားဝတ်ပြုတဲ့ဥစ္စာကိုဒီเจ้าမှာစာပဲတင်ရမယ်ဖျားဝတ်မပြုပါဘူးအဲပြီးတော့ဒီမှာသွားလာနေတဲ့အစ္စလမ်ဘာသာရဲ့ဒလိထုံးစံအရာဝတ်စားစီရင်နဲ့ဝတ်စားစီရင်မှုတွေမဝေ့ရဘူးအုတ်ထုတ်တွေမဆောင်ရဘူးအဲ့ဒါတွေကိုမလို့အဲ့ဒါတွေကိုမလုပ်ဖို့အတွက်ကိုတားမြစ်ပါတယ်ဆိုပြီးသူတို့ကလာတားမြစ်ပါတယ်အဲ့တားမြစ်တော့အဲ့ဒီမှာပလီကောဘကအဖွဲ့တွေကလည်းသူတို့ကညီညီနိုင်နိုင်ပဲငင်းငင်းကြမ်းပဲဖြစ်ချင်တဲ့အတွက်ကိုအစ္စလမ်ဘာသာရေးအဖွဲ့စည်းတွေကလည်းဒီကိစ္စကိုဟာလာဘာပဲတောင်းဆိုတောင်းဆိုကျွန်တော်တို့ဘက်ကတောင်းဆိုတဲ့ဥစ္စာကိုတော့လိုက်ရောပေးပြီးတော့လက်မှတ်ထိုးပေးဆိုလဲကျွန်တော်တို့ကထိုးပေးမယ်ဆိုပြီးတော့နောက်ဆုံးအဲတောင်းကော်မတီဥက္ကဋ္ဌနေရနေပြောလက်မှတ်ထိုးပေးတိုက်ထိုးပေးလိုက်လို့အေဂျင့်ပဲပြီးဆုံးသွားပါတယ်ခင်ဗ
ျရွေးကောက်ပွဲကျင်းပဖို့ရပိုင်းလောက်ပဲအချိန်နီးကပ်လာချိန်မှာဘာသာရေးအတွင်ဆောင်အကြမ်းဖက်မှုတွေဖန်တီးပြီးတော့ရွေးကောက်ပွဲကိုပြက်ပြားအောင်လှုံ့ဆော်လာမှာကိုမလိုလားဘူးလို့လည်းအစ္စလမ်ဘာသာရေးအဖွဲ့ချုပ်ကပြောပါတယ်ဒါကြောင့်မို့လို့ဘာသာရေးအကြောင်းပြပြိပခအကြမ်းဖက်မှုတွေမဖြစ်အောင်အစ္စလမ်ဘာသာရေးအဖွဲ့ချုပ်အနေနဲ့အတက်နိုင်ဆုံးပြည်လဲအောင်ဖြေရှင်းနေကြပါတယ်လို့တာဝန်ရှိသူဦးကိုကိုလက်ကပြောပါတယ
်ဒီရွေးကောက်ပွဲအချိန်ကာလနီးလာတဲ့အနေနဲ့အမြအဲ့တော့ဆိုင်ရာဌာနဆိုင်ရာတွေကနေပြောလို့ဒီအမျိုးတွေဖြစ်ဖြစ်ချင်းကိုအမြန်ဆုံးအေးအေးယူပေးမယ်ဆိုရင်တော့ပို့ပြီးတက်တော်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့အစ္စလမ်ဘာသာဝင်တွေအနေနဲ့ပြောရမယ်ဆိုတော့အများနဲ့ငင်းငင်းကြမ်းကြမ်းပဲကျွန်တော်တို့တွေးဆဖြေရှင်းပါတယ်ကျွန်တော်တို့ကသီးခံပါတယ်သီးခံပြီးတော့လည်းဘသူကပဲဖြစ်ဖြစ်ကိုကပဲမားစီပဲဖြစ်စီမန်ဒီပဲဖြစ်စီလာပြောရင်ကျွန်တော်တို့ကတော့အရင်ဆုံးတောင်းပန်လိုက်တာတော့နေရာပြီးတောင်းပန်ပြီးတော့အာနာပိုင်ရောကျွန်တော်တို့အကြောင်းကြားပါတယ်အကြောင်းကြားပြီးတော့အာနာပိုင်နဲ့တော့ညှိနှိုင်းဆောင်ရွက်မှုတွေကျွန်တော်တို့လုပ်ပြီးတော့မှငင်းငင်းဖြေရှင်းနေတိပါတယ်ကျွန်တော်တို့ကတော့ဒေါသကိုအရှိမထားပါဘူးအဲ့မှာလူငယ်တွေကတော့ပြောကြဆိုကြတာ တို့ internet ဒီမှာတော့ရေးကြတာတော့ရှိကြတာပဲဒါတွေကိုလည်းမလုပ်ဖို့မကင်ဖို့ ਨੇ ဒေါသအလျောက်မပြောမိဘူးမဆိုမိဘူးလေကျွန်တော်တို့အမြဲတမ်းဘာသာရေးဖွဲ့စည်းတွေကနေပြောဒီလူငယ်တွေကိုလည်းအဲ့လူငယ်တွေကိုကျွန်တော်တို့အမြဲပြောလို့ပြောတာရှိပါတယ
်ဒါပေမဲ့လည်းမြန်မာနိုင်ငံမှာလူမျိုးရေးဘာသာရေးအသွင်အဆောင်ပဋိပက္ခတွေဖြစ်ပျက်ခဲ့ချိန်တိုင်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကအချိန်နဲ့တပြင်းညီဆောင်ရွက်မှုတွေအားနည်းခဲ့တဲ့အတွက်ဒီလိုတင်းမာမှုတွေဖြစ်လာချိန်မှာသက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြည်သူတွေရဲ့အသက်အိုးအိမ်အန္တရာယ်မဖြစ်စေရေးစနစ်တကျလုံခြုံရေးယူပြီးအလေးအနက်ထားစီစဉ်ဆောင်ရွက်ပေးသင့်ပါတယ်လို့လည်းအကြံပြုပါတယ
်ကျွန်တော်အနေနဲ့လုံခြုံရေးတာဝန်ယူတဲ့လူတွေအကြံပြုချင်တာတော့ဖြစ်ဖြစ်ချင်းကိုလုံခြုံရေးကိုအမြန်ဆုံးပေးဖို့ကျွန်တော်တို့မိတ်တီလာမှာဖြစ်ခဲ့တဲ့ကလေးတွေအသက်ဆုံးရှုံးခဲ့ရပါတယ်အဲ့ဒီအချိန်ကလုံခြုံရေးတွေအချိန်မီမရောက်လာလို့ကျွန်တော်တို့ဒီစာတင်ကြောင်းကကလေးတွေအသက်ဆုံးရှုံးခဲ့ရပါတယ်ဒါမျိုးကိုနောက်ထပ်မဖြစ်ဖို့အတွက်ကိုဒီနေရာမှာပေဒီတာမှဆိုမှဖြစ်တစ်ခုခုဖြစ်တော့မယ်ဆိုရင်လုံခြုံရေးကအရင်ဆုံးထားထားပြီးတော့မှအဲ့ဖြည့်ရှင်းတာပိုကောင်းမယ်လို့ကျွန်တော်အကြံပြုချင်ပါတယ
်ရွေးကောက်ပွဲကြီးကျင်းပဖို့ကရက်ပိုင်းလောက်ပဲနီးကပ်လာချိန်မှာအတိုက်ခံနိုင်ငံရေးပါတီအပေါ်ဘာသာရေးအသွင်ဆောင်စီယုံလှုံ့ဆော်တိုက်ခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထဲမှာလည်းမကြသေးခင်နှစ်ပိုင်းတွေကလူမျိုးရေးဘာသာရေးအသွင်ဆောင်အဓိကရုံးတွေဖြစ်ခဲ့ပြီးတော့လူသေးဆုံးတဲ့အထိဖြစ်ခဲ့ရတယ်လို့နှစ်ဖက်လူအဖွဲ့အစည်းတွေကြားထဲမှာလည်းပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြပေးခဲ့တာပါရှင်မကြိုက်ခင်မှာတော့ကချင်ပြည်နယ်တွင်ကမူရည်စေဝါပြဿနာတွေကိုတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့ရှမ်းပြည်နယ်တွင်ကထိုးစစ်တွေကိုတင်ပြပေးခြင်းပါတယ်တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့အစင်သည့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ရဲ့ဝမ်ဟိုင်းဗဟိုဌာနချုပ်ကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်နေတဲ့အတွက်နေ့စဉ်ဆိုသလိုတိုက်ပွဲတွေပြင်းထန်နေပါတယ်အော်တိုဘားလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတိုက်ပွဲရန်တပ်ဖို့အတွက်ရည်စူးပြီးတပ်ဆုပ်ပေးထားတဲ့နေရာတွေဖြစ်တယ်လို့လည်း SSPP SSA ခေါင်းဆောင်တို့ကတုံ့ပြန်ပြောဆိုပါတယ်။ဒါ့အပြင် NCA လက်မှတ်ရေးထိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေအပေါ်မြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စီရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရှုမြင်နေတဲ့အခြေအနေတွေကိုတော့ BOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်အတွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။မြန်မာတပ်မတော်အနေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဆွဲထားတဲ့နေရာနဲ့ဝမ်ဟိုင်းဌာနချုပ်ကိုပြစ်ခတ်တိုက်ခိုက်နေတယ်လို့ SSPP ပြောခွေရဘူမူကြီးဆိုင်လကဒီကနေ့မှ BOA ကိုခုလိုပြောပါတယ်။
အဲ့ပါနီတဝတ်တောင်ကုန်းတွေမှာအဲ့ဒီနေရာတွေကိုသူတို့ခုနှစ်နာရီကနေစပြီးတော့ဟိုညနေခီတော့သူတို့လက်နဲ့ကြီးတွေပြစ်ပြီးတော့ပြန်ပြီးတော့ဆင်းပြင်းထန်ထန်တော့ပြန်ဖြစ်တယ်ပါနော်ကျွန်တော်တို့ဖယ်ပေးတဲ့နေရာတောင်ကုန်းပွိုက်တွေမှာသူတို့တော့ဟိုတက်ပြီးတော့နေရာယူထားပါတယ်နောက်အဲ့ဒီနေရာကနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့တပ်ဖြန့်ထားတဲ့နေရာတွေမှာသူတို့ပြန်ပြီးဟိုလက်နဲ့ကြီးတွေနဲ့ပါတယ်ပြန်ပြစ်တယ်လေနော်ကျူမောက်ကောင်တပ်စခန်းမှာအဲ့ဒီဝမ်ဟိုင်းနဲ့နမိုင်ခန့်ကွာမှာရှိတဲ့တပ်ကနေပြီးတော့လက်နဲ့ကြီးနဲ့ဝမ်ဟိုင်းကိုခဲ့တာပါနော်အဲ့ဒီမှာဝမ်ဟိုင်းအဆူမှာရှိတဲ့ရှီဆိုင်တောင်ကုန်းသားလေးမှာနှလုံးလောက်ကျပြီးတော့ပောက်ခွဲခဲ့တယ်ပြီးတော့ကျွန်တော်တို့အဲ့ဒီဝမ်လွေနဲ့မိုက်ဟာဖက်ထိုးပေါက်ဝင်လာတဲ့စစ်ကြောင်းနဲ့ကျွန်တော်တို့ခုခါမှုကြောင့်သူတို့နောက်ပြန်ဆုတ်ပြီးတော့အဲ့ဒီတောင်ကုန်းတောင်ကျောတွေမှာခုထက်ထိသူတို့ကနေရာယူပြီးတော့တပ်ဖြန့်ပြီးတော့ညီဆဲပဲဖြစ်တယ်
တိုက်ပွဲတွေအတွင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတ်နေရာယူထားတဲ့ point 58.186 နဲ့ point 339လွယ်ခူတောင်ကုန်းတွေကိုအော်တိုဘာလ18ရက်နေ့မှာမြန်မာတပ်မတော်ကနေတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့တပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ကတော့မနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တပ်မတော်ကနေသိမ်းပိုက်နိုင်ခဲ့တယ်လို့ပြောဆိုတဲ့နေရာတွေဟာမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေနောက်ဆုတ်ပေးခဲ့တဲ့နေရာလို့ဘူမူကြီးဆိုင်လက်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဖက်ဖက်ကိုတုံးတက်ပြီးကျွန်တော်တို့ဖယ်ပေးလိုက်တဲ့နေရာတွေနော်သူတို့တက်ပြီးတော့တင်းပိုက်ဖယ်ဆိုတာမဟုတ်ပါဘူ
းရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA တပ်ဖွဲ့တွေတပ်ဆုပ်ပေးဖို့မြန်မာစစ်တပ်ကနေအော်တိုဘားလပရမပတ်မှာညွှန်ကြားချက်ပေးလာခဲ့ပြီးနောက်ပိုင်းနှစ်ဖွဲ့ဖွဲ့တွေကြားတိုက်ပွဲတွေနေ့စဉ်လွင်လွင်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွေကြောင့်မိုင်းရှူးမြို့နယ်နဲ့ကြည်တီမြို့နယ်ထဲကဒေသခံကြေးရွာသား 3,000 ကျော်ဟာစစ်ပေးသိမ်းရှောင်နေကြရပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဖွဲ့နဲ့ပြည်ထောင်စုအစ်စ်အပြစ်ခတ်ရဆွေးရေးဆွေးနွေးတွန်းကတပ်နေရာစုခွာပေးရမယ်ဆိုတဲ့သဘောတူညီချက်မှာပါရှိဘူးလို့လည်းဘူမူကြီးဆိုင်လကအခုလိုဆက်ပြောပါတယ်
အ
ဲကျွန်တော်ဒီတပားသူငီချက်ထဲမှာစံပီတိုးတရေးပါတီစံပီကမတော်တပ်ဖွဲ့များကိုတဲ့ဝမ်ဟိုက်ဒရင်အခြေပြုရေးလက်ရှိဖြန့်ခွဲထားသောနေရာများတွင်ယာယီအခြေပြုနေထိုင်ရန်သဘောတူတည်လို့ပါတယ်နော်အဲဒီမှာဝမ်ဟိုက်အနည်းဒီမကဘူးကျွန်တော်တို့ဆမ်းမြောက်နော်ကျွန်တော်မိုးမြိတ်ဖက်ရောကျွန်တော်တို့အဲ့ဒီမူဆယ်နန့်ခမ်းဖက်ရောဒိညီဖက်ရောနော်ဖက်ရောဒီဘောဖက်ရောကျွန်တော်တို့တက်တယ်အများကြီးရှိပါတယ်နော်အဲ့ဒီရောက်ရှိတဲ့နေရာမှာဖြန့်ခွဲနေထိုင်ထားဖို့ကျွန်တော်တို့ဟိုယာယီသဘောတူညီချက်ဖြည့်ထားတယ်လေကျွန်တော်တို့အဲ့ဒီနည်းနည်းကိစ္စတွေညတော့ဒီနေရာကနေမကျော်လို့ရဘူးဒီနေရာမှာမနေရဘူးလို့ကျွန်တော်သဘောတူညီထားတာတော့မရှိဘူးကြာ
မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာ2012ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာအချက်9ချက်ပါတဲ့နှစ်ဖက်သဘောတူညီအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့လက်မှတ်ရေးထိုးပြီးနောက်ပိုင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့တန်ဆန်ဘူးကဒုစိတ်တပ်စခန်းကိုနောက်ဆုတ်ဖယ်ရှားပေးဖို့မြန်မာစိုးရကညွန်ကြားချက်ပေးလာပြီးနောက်ပိုင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ6ရက်နေ့ကနေယနေ့ထိနှစ်ဖက်သက်တွေကြားဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုကတော့အတိမပြုနိုင်သေးသလိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကအရာရှိစစ်တီ၄ဦးကြဆုံးခဲ့တယ်လို့ဘူမူကြီးဆိုင်လာကပြောပါတယ်။မြန်မာတပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ရမနေ့ကထုတ်ပြန်ချက်အရတပ်မတော်ဘက်ကကြဆုံးထိခိုက်တန်ရရမှုတချို့ရှိခဲ့တယ်လို့ SSPP SSC ဖွဲ့ရအလောင်း9လောင်းလက်နက်မျိုးစုံ၈လက်နဲ့ခဲယမ်းတွေကိုတင်စီရမိခဲ့ပြီးနေမြေရှင်းလင်းရေးကိုဆက်လက်လှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်။လက်ရှိအခြေအနေအရတပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရစရေး NCA လက်မှတ်ရေးဆိုးခြင်းမပြုနိုင်သေးတဲ့အဖွဲ့တွေပေါ်မှာမြန်မာတပ်မတော်ကနေတာမန်နဲ့မတူတဲ့စစ်ရေးလှုပ်ရှားမှုတွေလှုပ်ဆောင်နေတယ်လို့ရခိုင်တပ်မတော်အာရကန်အာမီရဲ့ဒုတိယစစ်ဦးစီးချုပ်ဘူမူကြီးတောက်တာညူထုံးအောင်ကအခုလိုပြောပါတယ်
တာမန်နဲ့မတူဘူးဆိုတာသူအရင်ဆိုရင်တော့သူတို့ကအဲ့လိုမျိုးကချင်းဒေသကိုပဲသူတို့ကစစ်ရင်အားတွေပါတယ်နည်းနည်းထိုးတယ်ပြီးရင်တခြားနေရာမှာငြိမ်နေတယ်အခုကတော့အဲ့လိုမျိုးမဟုတ်ဘူးအခုစစ်ဖြစ်နေတဲ့ဒေသတွေအချိန်မှာတပြိုင်တည်းတွေပေါ်တော့မကချင်ဒေသတွေမှာလည်းသူတို့စီးရတူတယ်ပြီးရင်ရှမ်းပြည်အဲ့လိုမျိုးကို SSC ဝိုင်းတို့မှာလည်းအဲ့လိုမျိုးတိုက်ပွဲတွေဖြစ်တယ်ပလောင်ဒေသတွေမှာလည်းအဲ့လိုမျိုးပြီးရင်ကျွန်တော်တို့ရခိုင်ဒေသမှာလည်းဆိုတော့အဲ့လိုတပြိုင်တည်းတွေတစ်ချိန်လေးအချိန်မှာကျတော့အဲ့လိုမျိုးဖြစ်နေတဲ့အနေအထားကိုကျွန်တော်တို့ကတာမန်နဲ့မဟုတ်တဲ့ SSC လှုပ်ရှားမှုဆိုတာကိုဖော်ပြတာခင်ဗျာ
အခုလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုထိခိုက်မှာကိုစိုးရိမ်ကြောင်းရခိုင်တပ်မတော်ကလည်းဒီကနေ့မှသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုတိယဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းအနေနဲ့ကတော့ NCA လက်မှတ်ရေးထိုးဖို့အစဉ်အသင့်မဖြစ်သေးတဲ့ဖွဲ့တွေပေါ်ထိုးစစ်ဆင်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပေမဲ့လက်ရှိမှာတော့ KIU ကချင်းလွတ်လပ်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တောင်းပလောင်တပ်ဖွဲ့ TNL ကုကတပ်ဖွဲ့တို့အပေါ်မှာမြန်မာတပ်မတော်ကနေထိုးစစ်ဆင်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းတပ်အပေါ်အစိုးရဘက်ကထိုးစစ်ဆင်နေတဲ့အခြေအနေတွေကိုကိုနိုင်ကွင်အိမ်တင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်ရှင်မြန်မာနိုင်ငံမြောက်ပိုင်းကချင်ဒေသမှာလက်နက်ကင်ပြိပခါတွေနဲ့အာဂရီလိုက်စားမှုတွေကြောင့်မူရဲ့ဆေးဝါးရောင်းဝယ်မှုတွင်ချဲအမြင့်တွင်နေပြီးခရစ်ယာန်ဘာသာရေးအသင်းတွေရဲ့အကူအညီနဲ့မူရဲ့ဆေးဆွဲသူပပျောက်ရေးလုပ်ငန်းကိုတနိုင်တစ်ပိုင်လှုပ်ဆောင်နေကြတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်
။ကမ္ဘာပေါ်မှာအာဖဂန်နစ္စတန်ပြီးရင်ဘိမ်းမြူဒုတိယအများဆုံးထွက်တယ်လို့နာမည်ကြီးတဲ့မြန်မာနိုင်ငံမှာကချင်ပြည်နယ်ကိုသွားရင်တရုတ်မြန်မာနယ်စပ်လူသူဝေးတဲ့ကျေးရွာတစ်ခုမှာတော့ဘိမ်းမြူကိုအလွယ်တကူရနိုင်ပါတယ်။ပြည်တွင်းစစ်ဖြစ်နေတဲ့တရုတ်မြန်မာနယ်စပ်နားတဝိုက်မှာဘိမ်းမင်တွေအတော်ကြီးပေါက်နေတာပါ။ဈေးကလည်းအလွန်ပေါ်ပါတယ်။ဒေသခံကြောက်စိမ့်ဒုသမားတွေကြားမှာဘိမ်းဆွဲနေသူအများအပြားရှိပါတယ်။ဦးနော်ဆမ်းဆိုသူဟာမွေးရည်ဆေးဝါးဆွဲနေပါတယ်။အာရပြက်လက်မှုနဲ့အလုတ်ပင်မမှုတန်ကနေတက်တာရရဖို့ဘိမ်းမြူသုံးဆွဲနေကြတာပါလ
ုတ်ဖို့လေးပဲဒီပဲနည်းနည်းတစ်ထောင်နှစ်ထောင်အဲ့လိုလေးတစားပြီးတော့လုတ်နေပါဒါမဲ့ဒီသုံးဆွဲတဲ့လူကတော့တော့ပြောမလဲရှင်ရှိလူစားတာပဲပါးစပ်ပဲရှိတယ်ပြောမလဲဆိုဟုတ်တယ်လေပါးစပ်ပဲရှိတယ်တပလင်းရှင်နဲ့တပလင်းရှူမှာပဲ
ကြောင်စိန်တူးပေါ်ကြီးလုတ်နေတဲ့ကချင်းပြည်နယ်ဖားကန်းမြို့မှာဆေးထုတ်အပ်သုံးပြီးမွေးရည်ဆေးဆွဲနေသူတွေရဲ့40ရာခိုင်နှုန်းဟာ HIV ပိုးရှိသူတွေဖြစ်ပါတယ်အဲ့ဒီအရေးအတွက်ဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှင်ရင်အတော်များတယ်လို့ဆိုနိုင်ပါတယ်။သုံးပြီးသားဆေးထုတ်အပ်တွေကိုနောက်ထပ်ပြန်မသုံးနိုင်အောင်ရှင်းပစ်ဖို့စေတနာဝန်ထမ်းလုပ်သားတွေကိုခရစ်ယာန်ဘာသာရေးအသင်းတွေကတိုက်တွန်းနေပါတယ်။ဒါမှသာယောဂကူးစက်မှုကိုတားဆီးနိုင်မှာဖြစ်တယ်လို့အမှန်အဖြစ်စွန့်ပစ်ထားတဲ့ဆေးထုတ်အပ်ဟောင်းတွေစုပုံနေတာကိုလည်းရှင်းလင်းနိုင်မှာပါ။အခုဆိုရင်အဲ့ဒီဒေသကကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေရဲ့ပံ့ပိုးမှုအရမွေးရည်ဆေးဝါးတိုက်ဖြစ်မဲ့တနိုင်တပိုင်းကိုဒူကိုဒအဖွဲ့တွေရှိလာပါတယ်။ ကိုဒူလွန်ဟာဘုံရန်သူမူရဲ့စေဝါတိုက်ဖြတ်ရေးအဖွဲ့ကဖြစ်ပါတယ်
။ Yes kan တော်မလားဘင်းဖြတ်အဲမူရဲ့စေဝါတိုက်ဖြတ်ရေးအဖွဲ့ဆုံးဖြတ်တဲ့ဟာကိုလက်ခံမလားဆိုတဲ့အချိန်မှာအဲကျွန်တော်တို့ကအစိုးရစစ်သားတွေအားလုံးအတီးပေါ့နော်ကျွန်တော်တို့ကတခါလဲကျွန်တော်တို့ဘုံရန်သူမူရဲ့စေဝါတိုက်ဖြတ်အဖွဲ့ကဆုံးဖြတ်တာတော့ဒီမူရဲ့စေဝါကိုတခါလဲရေဖြော်မြင့်ရှုဖြတ်စီလိုက်မယ်ပြီးရင်ချိန်တိုင်းငါးချက်ရိုက်မယ်အဲ့လိုမျိုးတော့ရှိတယ်
ဒေသခံပြည်သူတွေဟာသူတို့ကိုစောင့်ကြည့်ဖို့တာဝန်ပေးထားသူတွေရဲ့အချမ်းဖက်မှုကိုစိုးရိမ်နေကြပါတယ်။ဘာသာရေးအရကုသပေးတဲ့နေရာတွေရှိပေမဲ့ဆေးဆွဲသူတွေဟာငကိုအချင်းနေအတိုင်းပြန်ရောက်သွားတာမို့အဲ့ဒီနေရာတွေကလည်းအလုံးမဖြစ်ဘူးဆိုပြီးသတင်းထွက်နေပါတယ်။စိန့်ဂျိုးဆက်ဖျားเจ้าမှလုံနေတဲ့တူနာပြုဆရာမလေးမေရီခေါ်ထောင်ကမူရဆေးဆွဲသူဘယ်လောက်များနေတယ်လဲဆိုတာရှင်းပြပါတယ
်။အင်းကျွန်တော်တို့အင်တိုင်းအင်တိုင်းပါဆိုဆရာကြီးစဉ်းစားကြည့်ဆေးအင်ထဲမှာဆိုရင်လေတဲ့အင်လောက်ပဲအဲ့အင်တဲ့အင်လောက်ပဲနေမူရဆေးဝါနဲ့ကင်နုတာဆိုတာအလောက်ပဲရှိရတယ်။ဂျန်နဲ့ကိုးအင်လောက်ဆိုတော့အကုန်လုံးမိသားစုတိုင်းလိုလိုအမျိုးကလေးအဲ့အဲ့လိုမျိုးတွေဖြစ်နေတာပေါ့နော်တော်တော်လေးလာလို့ရှိမှာစိုးဝါနေတာကတော့ကျမတို့ဒါကိုယ့်ရဲ့ပတ်ဝန်းကျင်ပြီးရင်ကိုယ့်ရဲ့နေရာတည်တာမှာအလောက်မြင်ရတာပေါ့နော
်မြန်မာနိုင်ငံမှာဆီတုအပ်နဲ့မူရီစေဝါသုံးဆွဲသူတွေရဲ့2000နီးပါးလောက်ဟာ HIV ယောဂပိုကူးဆက်နေသူတွေဖြစ်ပါတယ်ဟာကန်မြို့မှာတော့ HIV ယောဂပိုကူးဆက်သူအရေအတွက်ပိုများတယ်လို့ဆိုပါတယ်
ကိုညံဝင်းအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညနေခင်းအတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာတော့နိုင်ငံရေးပါတီတွေရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့မိတ်ဆက်တင်ပြပေးဖို့စီစဉ်ထားပါတယ်အခုကတော့ရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုအရင်ဆုံးစူးစီးတင်ပြပေးချင်ပါတယ်ရှင်ကိုရန်နိုင်နဲ့အတူမခင်ဖြူထွေးကတင်ပြထားပါတယ်
မြန်မာနိုင်ငံမှာရှေ့လကျင်းပမဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်ဖို့အတွက် EU ဥရောပသမဂ္ဂကနေဆေးလွတ်လိုက်တဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲအတွင်းစစ်တပ်နေပြည်တော်မှာရှိတဲ့မဲယုံတွေကိုလေးလာစောင့်ကြည့်ခွင့်ရရှိမှာဖြစ်ပါတယ် EU ရဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အကြီးအကဲ Alexander Graf Lambsdorff နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်စစ်တပ်နယ်မြေတွေကမဲယုံတွေကိုလေးလာစောင့်ကြည့်ဖို့ခွင့်ပြုချက်ရခဲ့တာဖြစ်တယ်လို့ Alexander Lambsdorff ကပြောပါတယ်။နိုင်ငံတော်လုံခြုံရေးအရစိုးရိမ်စရာကောင်းတဲ့အနေအထားမျိုးမရှိဘူးဆိုရင်ကျွန်တော်တို့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်အဖွဲ့အနေနဲ့တပ်နယ်မြေတွေအတွင်းမှာမဲပေးတာတွေကိုလေးလာစောင့်ကြည့်ခွင့်ရဖို့ပို့ချုပ်မှုကြီးမင်းအောင်လှိုင်ကသဘောတူတယ်လို့ပြောပါတယ်။ရွေးကောက်ပွဲတည်ကြပေါင်းပွင့်လင်းမြင်သာမှုရှိဖို့အတွက်နိုင်ငံတကာလေးလာစောင့်ကြည့်သူတွေအနေနဲ့စစ်တပ်နယ်မြေတွေမှာရှိတဲ့မဲယုံတွေကိုလေးလာစောင့်ကြည့်ခွင့်ရဖို့ကအဓိကကျတဲ့အချက်ဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ချင်းပါခဲ့တဲ့ပြီးခဲ့တဲ့2020အထွေထွေရွေးကောက်ပွဲတုန်းကမဲမတမာမှုတွေအတော်များများရှိခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးအဲဒီထဲမှာစစ်တပ်နယ်မြေအများပြားလဲပါဝင်ခဲ့ပါတယ်။အဲဒီတုန်းကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ရွေးကောက်ပွဲကိုသပိတ်မောက်ခဲ့ပြီးတော့လက်ရှိအာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမတ်အနေအားအများစုကိုအနိုင်ရခဲ့တာဖြစ်ပါတယ်။ EU အနေနဲ့နိုင်ငံတော်မှာရွေးကောက်ပွဲရရှိစောင့်ကြည့်သူ30ရေဒိုစောင့်ကြည့်မဲ့သူ62ဦးပါဝင်မှာဖြစ်ပြီးတော့အမေရိကန်ခြေဆိုင်ကာတာဆန်နာကလည်းစောင့်ကြည့်တော်မှာဖြစ်ပါတယ်ခင်ဗျာ
ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးရာမှာတွေ့ကြုံနေရတဲ့ပြဿနာတွေဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့မဲဆန္ဒရှင်ပြည်သူတွေရဲ့အားနည်းချက်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေရန်ကုန်မှာဒီကနေ့တွေ့ဆုံပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသူကအဲ့ဒါလိုပြောသွားတာပါဒါအပြင်မဲစင်းမှာပါပြီးလက်ရှိကြိုတင်မဲပေးတဲ့နေရာမှာလွတ်တော်3ရက်စလုံးနဲ့တိုင်းရင်းသားကြီးရဝန်ကြီးနေရာအတွက်မဲမပေးလိုက်ရတာအပါအဝင်တခြားအခက်အခဲတွေကြုံရတဲ့မဲဆန္ဒရှင်တွေမဲပေးခွင့်ရအောင်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးစီစဉ်ဆောင်ရွက်သွားမယ်လို့ပြောပါရယ်တဲမဲ့လည်းအချိန်ကတ်ချက်ရှိတာကြောင့်မြန်မာနိုင်ငံနဲ့နီးတဲ့နိုင်ငံတွေကိုပဲမဲလက်မှတ်တွေပြန်ပို့သွားမှာဖြစ်ပြီးဝေးလံတဲ့နိုင်ငံတွေမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့တော့ပြန်ပြီးမဲပေးခွင့်ရဖို့မတိကျဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါရယ်ကြအပြင်ဒီကနေ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့စဉ်အတွင်းမဲဆန္ဒရှင်ပညာပေးလုပ်ငန်းနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေဘက်ကတည်တည်တဲ့အချက်တွေနဲ့မဲဆွယ်စည်းရုံးရေးကာလငင်းပွားမှုတွေကိုစစ်ဆက်ညှိနှိုင်းရေးကော်မတီကဘယ်လိုညှိနှိုင်းဆောင်ရွက်ပေးနေတယ်လဲဆိုတာတွေကိုရှင်းပြခဲ့တယ်လို့သိရပါတယ်။နိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံသားတွေဟာပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးတော့ကြိုတင်မဲတွေကိုစတင်ပေးခဲ့ကြတာဖြစ်ပြီးအငင်းပွားစရာအခြေအနေတွေလည်းအတော်လေးကိုကြုံတွေ့ခဲ့ရတာဖြစ်ပါတယ်ရှင်။
ကချင်ပြည်နယ်ချီပွေမြို့နယ်မှာမဲဆွယ်စည်းရုံးရေးတွားရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဦးဖြစ်တဲ့ဦးနော်တာဟာဖမ်းဆီးခံခဲ့ရပြီးတော့အခုချိန်ထိပြောင်းဆုံးနေတယ်လို့ NLD ပါတီဘက်ကပြောပါရယ် ကချင်ထူးဒေသာတက်လို့ခေါ်တဲ့ဝိုင်းမော်ချီပွေစော့လော်မြို့နယ်ဒီမှာဝင်ရောက်ရှင်ပြိုင်မဲ့ NLD ပါတီကိုယ်စားလှယ်လောင်းတွေဟာမဲဆက်စီယုံရဲ့ခီးစဉ်အဖြစ်ချီပွေမြို့နယ်ကန့်ဖန်ရွာရောက်ရှိစဉ်မှာဒေသခံပြည်သူစစ်တပ်ဖွဲ့ဝင်တွေကတိုက်ခိုက်ခဲ့ပြီးတော့ NLD ပါတီကိုယ်စားလှယ်လောင်းတွေကိုမောင်းထုတ်ခဲ့ပြီးတဲ့နေ့ကစပြီးတော့ပျောက်ဆုံးနေတာဖြစ်တယ်လို့ NLD ပါတီကကချင်အမှတ်5အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးကျကျော်ဦးကပြောပါတယ်ဒီဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့ကြည်ပွေရဲစခန်းမှာအမှုဖွင့်ထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားထားပေမဲ့ဘာသတင်းမှမသိရသေးဘူးလို့သူကပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာ22ရက်နေ့ကကချင်ထူးဒေသတဲ့ဥက္ကဋ္ဌလက်ရှိမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစခုံတင်ရင်းကသူ့ရဲ့မဟာမိတ်ဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့စည်းလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ကလွဲလို့တခြားနိုင်ငံရေးပါတီတွေကိုသူတို့နယ်မြေအတွင်းမှာဝင်ရောက်မဲဆွယ်ခွင့်မပြုဘူးလို့တားမြစ်ခဲ့ပါတယ်။နောက်ပိုင်းမှာပြည်နယ်ကော်မရှင်ရဲ့ဂျောင်းဝင်ညှိနှိုင်းဆောင်ရွက်မှုအရမဲဆွယ်ခွင့်ရပြီးတဲ့နောက်မဲဆွယ်ခဲ့တာမှာဦးစခုံတရင်ရဲ့သားတွေနဲ့ပြည်သူ့စစ်အဖွဲ့တွေက NLD ပါတီဝင်တွေကိုအောက်တိုဘာ12ရက်နေ့ကတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစူးစီးပြီးကိုရန်နိုင်နဲ့မက်ခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့လာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ကြမယ့်နိုင်ငံရေးပါတီ90ကျော်တဲ့ကနိုင်ငံရေးပါတီတချို့တို့ရဲ့မူဝါဒတွေကိုမိတ်ဆက်တင်ပြပေးချင်ပါတယ်။မြင့်မခမီဒီယာကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။မြေယာမှုကင်းတွေကြောင့်နှစ်နာဆုံးရှုံးမှုတွေရှိနေတဲ့တောင်သူလယ်သမားတွေကို2012မြေယာဥပဒေနဲ့အညီဖြည့်ရှင်းပေးနိုင်ဖို့ရည်ရွယ်တဲ့မဟာမိတ်တောင်သူလယ်သမားပါတီဟာရွေးကောက်ပွဲကိုပဲခူးတိုင်းဒေသကြီးကနေဝင်ရောက်ရှင်ပြိုင်မှာပါ။ပဲခူးတိုင်းဒေသကြီးကနေမြို့သားလွတ်တော်တနင်္လာပြည်သူ့လွတ်တော်200နဲ့တိုင်းဒေသကြီးလွှတ်တော်200သာအတွက်ကိုယ်စားလှယ်လောင်း5ဦးကဝင်ရောက်ရှင်ပြိုင်မှာပါအမျိုးသမီးကိုယ်စားလှယ်လောင်းကတော့2ဦးပါဝင်ပါတယ်မာမိတ်တောင်သူလယ်သမားပါတီဥက္ကဋ္ဌဦးစန်းလင်းကပါတီရဲ့မူဝါဒကိုအခုလိုပြောပါတယ
်ဒီပြည်ထောင်စုကမြန်မာနိုင်ငံတော်ကိုဒီထူထောင်တဲ့နေရာမှာအချုပ်ချာအာဏာကိုပြည်သူလူထုကိုစားပြုပြီးတော့မှဒီဒီမိုကရေစီကိုအခြေခံရယူပြီးမှဒီထူထောင်မယ်လို့ဒီသဘောထားကိုလက်ခံနောက်တစ်ချက်ကဒါနိုင်ငံသားအလုံးရဲ့ရည်ရွယ်ရတတ်တဲ့အခွင့်အရေးတွေကိုဥပဒေပေါင်းတွေ့ရနေပြီးတော့ရအောင်အကောင့်တွေပေါ်ဆောင်ရွက်ပါမှာတွေ့ပြီ။နောက်ဒီမိုကရေစီနိုင်ငံတော်ထူထောင်တဲ့နေရာမှာဘယ်အဖွဲ့အစည်းမဆိုပေါ့နော်။ဒီနိုင်ငံတော်အဖွဲ့အစည်းတွေနော် NGO အဖွဲ့အစည်းတွေအခြားသောပါတီတွေနဲ့ပူးပေါင်းပါဝင်ဆောင်ရွက်ပြီးတော့မှမာမိတ်ပြုလက်တွဲဆောင်ရွက်ပါမယ်လို့သဘောထားလေးချမှတ်ထားတယ
်။မာမိတ်တောင်သူလယ်သမားပါတီဟာမဲဆွဲတဲ့အခါမှာတော့ပြည်သူတွေကိုဂရိတချုပ်ပေးထားပါတယ်။ပါတီရဲ့နာမည်နဲ့အညီတောင်သူလယ်သမားအရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အပြင်မဲဆွယ်စည်းရုံးတဲ့နေရာမှာလည်းရွေချက်တူတဲ့အဖွဲ့အစည်းမှန်သမျှနဲ့လက်တွဲလှုပ်ဆောင်မယ်လို့ပြောပါရတယ်
။တောင်သူလယ်သမားတွေကိုဦးစားပေးပြီးတော့မှသူတို့ရဲ့အကျိုးကိုရအောင်ဆောင်ရွက်ပေးမယ်လို့ကတိခံထားတယ်။အဲ့ဒီအတွက်ကြောင့်တောင်သူလယ်သမားရဲ့အကျိုးကိုပဲရှေ့ရှုပြီးတော့မှဒီနှင်းနာဆုံးရှုံးမှုတွေကိုဥပဒေနဲ့အညီကူညီဆောင်ရွက်ပေးမယ်လို့ကတိခံပြုထားတယ်။လွတ်တော်ရောက်သွားလို့ရှိရင်လည်းအခု2020နေရာဥပဒေသူတို့နိုင်ငံတော်ပြန်ထမ်းတာရှိတယ်လေ။အဲ့ဒီမှာဟိုအင်္ဂလိပ်အားသာချက်တွေတော့ရှိတာပေါ့။ဒါတွေကိုအကြောင်းမျိုးမျိုးကြောင့်မျက်နှာဆုံးရှုံးမှုတွေကိုဖြေဖြောက်ဖို့အတွက်ဟာလွှတ်တော်မှာဒီတင်ပြပြီးတော့မှဟိုအပြေရှားပြီးတော့မှတောင်သူလယ်သမားတွေရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှောက်မယ်လို့တတ်မှတ်ထားတယ်
။လာမယ့်ရွေးကောက်ပွဲမှာမဟာမိတ်တောင်သူလယ်သမားပါတီကိုပြည်သူတွေအနေနဲ့ဘလို့အချက်တွေကြောင့်မဲပေးတင်တယ်ဆိုတာကိုလည်းဥက္ကဋ္ဌဦးစန်းလင်းကအခုလိုပြောပါသေးတယ
်။ဟိုအရင်တော့ဆိုရင်ဒါဟိုမဲပေးမဲ့သူတွေလူမြန်မာနိုင်ငံရှိတဲ့လူကြီးက85ရာခိုင်နှုန်း90ရာခိုင်နှုန်းကအခြေခံတောင်သူလယ်သမားတွေရဲ့ဟိုတိုင်းတာပြတ်တယ်ပေါ့နော်။ဒါကြောင့်မို့လို့ဒီပါတီကဥဆောင်ရဲမှလည်းပဲအကျိုးဆောင်ရဲမှလည်းပဲဒီအခြေခံတောင်သူလယ်သမားတွေအခြေခံလူတန်းသားတွေရဲ့အကျိုးကိုပဲဆောင်ရဲမှဖြစ်တဲ့အတွက်ကြောင့်ဒါဒီအင်္ဂလိပ်တို့ဒီမဟာမိတ်တောင်သူလယ်သမားပါတီကိုပြည်သူတွေကနေမဲပေးသင့်တယ်လို့ယူဆတယ
်။နိုင်ငံရေးပါတီမှတ်ပုံတဲ့အမှတ်92အဖြစ်2015ဇူလိုင်လမှာပါတီဖွဲ့စည်းခွင့်ရခဲ့တဲ့မဟာမိတ်တောင်သူလယ်သမားပါတီဟာပါတီဝင်အင်အား2000ကျော်ရှိတယ်လို့သိရပါတယ်။ကျွန်တော်မိုးမြင့်ကျော်ပါ၊မြန်မာခတ်သတင်းအေဂျင်စီကနေ VOA အတွက်ပေးပို့လိုက်တာပါ
။လမ်းပြချက်ပါတီအနေနဲ့ညွန်ပေါင်းဆွေရတည့်ပေါ်ပေါက်လာဖို့2015ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့ဆိုပါတယ်။ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာဗဟိုတိုင်းဒေသကြီးနဲ့နိုင်ငံတိုင်းဒေသကြီးတို့ကနေအမျိုးသားလွတ်တော်၊ပြည်သူလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်နေရာတွေကနေကိုယ်စားလှယ်5ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးအေးမြင့်ကပါတီရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါတယ
်အင်္ဂလိပ်ရည်ရွယ်ထားတာကတော့လူမှုရဲ့တောင်းတတဲ့ဆန္ဒနဲ့အညီပြည့်အောင်လုပ်သွားမယ်လုပ်သွားတဲ့နေရာမှာဘဒုဝမအင်္ဂလိပ်လွတ်တော်ကိုယ်စားလှယ်တွေကကြောက်မှာမဟုတ်ဘူးဥပဒေပေါင်းတွင်းတဲ့ကတော့မကောင်းတာမဟုတ်တာမှန်တယ်မရဘူးစန့်ကျင်မှာပဲ Ailo sanjeng gede kama, agai ruga uli bau dengan lungeri sanjeng gelu cie, lo dokud lepie. Bahama piatan nampi, piatan ada day cema. Ela jau agai ruga lo dore jau dua me, agai ru padie diga juga jaga anak dalau memepu. Ludu atinya pun ju tu de, sahuya me.
Lesi juga kau mah, ni mian gay usoi nau, nau lama juga kau ni mah.
以前时的绿豆没对，包出来红绿上当没路，乌烟尼个表话嘞。咱家这把地呢，咱们一个不会对，使用目前的过来，苦路表话嘞。这个路，这个路把地，木瓦啥个，人家一的嘛个，这老古没拆瓦路，当时也没路，古的来了，土木人家一的嘛个，路路拆奥尼没，路路垒啥奥尼没，路路拗闹的嘛，没拆奥。 草原边的一路路没呀嘛撇的，哎，那比如的呀，把叫没拆没路，用几来路没被没路，用几来路，那么地这个，俺给路两边这破了，啊破的呢，路拉开了，那到桥库那点个，过那桥，在那点要，我们有可能是大概啥的，来他妈来阿弥撇的给啥的，太阳嘛，屋里没。
屋里也可比说个个的，湖南的楼开的阿五，阿个路啊，拉大爷，阿姑你导演，阿卡们上月别个路，特别老嘛，阿个的路里去的。俺表姐把地里呢，没说使用的卡嘛，比如如果别的隔离过一圈的不得比，为咩个阿公路别话嘞？
隔离毕竟做啦，别个的路在老，阿公的婆话啦，隔的，但来的嘛，咱那路把地呀，把地。
六朵的要得，看嘛，高山人转记得嘛，就这边，草原把没路，哎，那里边表个，俺们如文雅的医院这个没过要六大毛病，牛毛做药片哦，草原的。OK，我看到了。咱们这把地铺，那套三个姑娘嘛，啥天就上台边，把地铺一样，俺们就心里边嘞。今天我到地下吧，你们看这里，一直是讲的，飞越过，飞过来的吧。
因为密码版也预告过初赛季片呢，radio赛季第三部预告，设定巴拉那十七年的个赛季比较，内容等内个哪一个啥都免比较，讨论比内巴嘞，让你超难过个你困难一啥，让你超难个你困难一天，等哪一家电视频多巴没，内容有免大家赛季那个嘞，哪一个啥都免比较，等内个等哪一家大家讨论电视频内巴嘞。 VOA 密码版有免大家新鲜的歌了，以下是7周六日的朋友继续来买嘞 ，VOA 有单的 Radio Season 的歌，继续拿新阿贝家的歌，土节奏的买嘞，看呀。
ဗီအိုအေမြန်မာဝိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ဗီအိုအေရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ခုထုတ်လွှင့်ပေးနေတဲ့ဗီအိုအေညနေခင်း Radio အစီအစဉ်နဲ့ပြီးမှာတော့ဗီအိုအေရုံမြင့်တန်းကြားအစီအစဉ်ကိုညနေ9နာရီကနေ10နာရီအထိအေရှာဆက်7ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗီအိုအေကနေနောက်2နာရီအကြာညာ9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းတူမီတာ24 25 30နဲ့50တင်းနဲ့ လိုင်းလာမီတာတရာ90ရူကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။အခုကတော့အင်္ဂါနေ့ညနေခင်းအစီအစဉ်တွေအဆုံးမသက်သေးခင်မှာဂျန်နေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ဟာအစ္စရေးနဲ့ပါလက်စတိုင်းနယ်မြေရေစီနှစ်ရက်ကြာခီးစဉ်တစ်ခုနဲ့ဒီကနေ့တွားရောက်ဖို့ရှိပါတယ်။ သူဆိုအပြင်အကြံဖက်မှုအနေဖြစ်အောင်ကြီးထွားလာတဲ့အခြေအနေသတင်းပတ်အတော်ကြားဖြစ်ပြီးတဲ့နောက်တွားရောက်တာပါနှစ်ဖက်စလုံးရဲ့မကြေမနက်ဖြစ်မှုနဲ့ဆိုရင်မူရီကိုသူနားလဲတဲ့အကြောင်းပြောထားပြီးအကြံဖက်မှုနဲ့လုံဆောင်မူရီကိုလူတိုင်းကရှောင်ရှားကြဖို့တိုက်တွန်းထားတဲ့ဗီဒီယိုတစ်ခုကိုသူခီးစဉ်မတိုင်ခင်မှာပဲထုတ်ပြန်ထားပါတယ်။စီးရီးယားဝေဟီမှာလေကြောင်းဆိုင်ရာဘေးကင်းလုံခြုံရေးနားလ
Ingani Majin Bare, Paliman Luto, Yega Buema, and Naya like the Liberal Party Gong Song, Mr. Justin Trudeau Ha, Canada Nangaya, when you choke the Pila Valime, Liberal Party Ga, Paliman Mania, ตรงนี้ตรงนี้ชินยามาที่อาชีพจะจอนในมาพี่ปีอ่ะคุณชาวในนวลเรื่องนี้ชอบสตีเฟนฮาร์บาร์ก่อนสวัสดีปาร์ติกาที่อาเลนิอาเน่เลวเยนนิวดิโมแครตปาร์ติกาตรงนี้ชาวเนียร์ยาลีเมลูกันนี่ได้แต่ละวันท่านก็ขำมันชาวบาร์เองอเมริกันตำรวจเอ็มบิโรโกตุนิลานิญาก็ยาวลาจาร์เรดัซเน่ชีเร่จังนารีนี่เน่ชีลาเม่นิปาวเนสเอตุนิงาจูโกปัตมาซงตัวเมคีเซมาไลปาคุณยามาตุเรพินัยเน่จังตำรวจปาร์เรกอุบามาก็เปียสุไลปาร์เองจุ
ตรงนี้ชิ้นชั่วโกนั่งลาวจีนยาบีเกล้าพี่ป่าเลยที่นี่เกี่ยวกับซีซันทั่วโลกยี่มูกาโกยานายพี่ปีอินเจเนียร์การ์โรจอห์นไรเดนพี่ป่าเลยเช่นวิวอเมริกาแต่ยังเนี่ยเกี่ยมยามาบาดาซีซันวิโกยามาสันโอเจนยังเนี่ยชาวนายการเนี่ยคนนายที่ทั่วโลกไปเกล้าพี่ป่าเลยน้องนายจ้าอยากโกนายการเนี่ยเซนายที่ทั่วโลกไม่ซีซันมาเปลี่ยนไปรอส่งตัวชายออกมาเช่นตัวราชิมันเนี่ยตัวยามาบีดูพี่ตาอารมณ์ชื่นและเฉมีชาวซีเช่นจะมาติงกิทัยป่ This program has come to you from the Voice of America, Washington.